Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်မေလ28ရက်အင်္ဂါနေ့မနက်ဖြန် VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24 40 51ကနေနားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရှင်။ကျမခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုမတင်ကြီးထိုင်နေသူကြီးညာပေးပါပါအကျိန်နဲ့ရှင်ပြန်ခဲ့ချရတဲ့ EU ပါလီမန်ရွေးကောက်ပွဲမှာအမျိုးသားရေးဝါဒီအတော်များများအနိုင်ရခဲ့ကြပါတယ်အိန္ဒိယမှာဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဒုတိယသက်တမ်းအတွက်ကျန်းသစ္စာကျိန်ဆိုပွဲကိုဒေါန်ဆန်းစုကြည်ပါဝင်ဘင်စတက်6နိုင်ငံကခေါင်းဆောင်တွေကိုဖိတ်ကြားလိုက်ပါတယ်ဩစတြေးလျနိုင်ငံမှာတော့ဌာနေတိုင်းသားကြီးရဲ့အူဖြစ်တဲ့ပထမဆုံးဝန်ကြီးရာထူးကိုရခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ကြီ
းကောင်းပါပြီရှင်အခုမနက်ခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မနေ့ကတနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုရဲ့ကြာဆုံးစစ်သူတွေကိုဂုဏ်ပြုတဲ့အောက်မေ့ဝဲခမ်းနားနေ့ဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့
ဒီကြာဆုံးသွားတဲ့ရှေ့တန်းမှာအသက်ပေးပြီးတော့ကြာဆုံးသွားတဲ့လူတွေကိုအများအားနှစ်တိုင်းနှစ်တိုင်းဂုဏ်ပြုတဲ့နေ့ပါကျမတို့ရဲ့freedom လို့ခေါ်မှာပေါ့နော
်အမေရိကန်စစ်တပ်မှဒုဗိုလ်မှူးကြီးတာဝန်ထမ်းဆောင်ခဲ့သူမြန်မာနယ်ဘွားဒေါက်တာမီမီဝင်းဘတ်ရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးမှာပါမြောက်ကိုရီးယားပြစ်လွတ်တဲ့တာရူပြစ်ပဲ့ထိန်တပ်ဒုံးကြီးစံတပ်မှုတွေဟာကုလတားမြစ်ချက်ကိုချိုးဖောက်ပေမဲ့သူ့အတွက်တော့ပြဿနာမဟုတ်ဘူးဆိုတော့အမေရိကန်သမ္မတရဲ့သဘောထားနဲ့ဝင်ကြီးချုပ်ကတော့အမြင်မတူပါဘူးဂျပန်ဝင်ကြီးချုပ်ကတော့အမြင်မတူပါဘူးမြန်မာအမျိုးသမီးလက်ယူရေးစင်ဘောလုံးအသင်းမှာကစားနေတဲ့စမ်းတော်တော်ပြောပြတဲ့မြန်မာအမျိုးသမီးဘောလုံးကစားသူတွေအကြောင်းတစ်စိတ်တစ်စောင်းကိုလည်းနားဆင်ရပါမယ်ရှင်အခုရင်ဆုံးတော့အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတန်နဲ့မတ်သိန်ကြီးထိုက်တို့ပြောပြပါမယ်ရှင
်။ EU ဥရောပသမဂ္ဂပါလီမန်ရွေးကောက်ပွဲတွေမှာ EU ရဲ့ကနေခွဲထွက်လို့တဲ့အမျိုးသားရေးပါတီအတော်များများအနိုင်ရလိုက်ပါတယ်။ဥရောပ28နိုင်ငံကလွှတ်တော်ကိုယ်စားလှယ်950တယောက်ကိုကိုစားပြုတဲ့ပါလီမန်မှာအစင်လာအဖြစ်ဥဆောင်လွှမ်းမိုးထားတဲ့ဗဟိုလက်ဝဲနဲ့ဗဟိုလက်ရရင်ပါတီတွေထိမ့်ချုပ်မှုအဆုံးသတ်သွားပြီး Liberal Green နဲ့အမျိုးသားရေးဝါဒီကိုယ်စားလှယ်တွေအားကောင်းလာတာပါ Britain ပြင်သစ်နဲ့ Italy နိုင်ငံတွေမှာ EU တွေကခွဲထွက်လို့တဲ့အမျိုးသားရေးပါတီတွေအတော်အများများအများစုအနိုင်ရခဲ့တာဖြစ်ပါတယ် Britain မှာ Nigel Farage ဥဆောင်တဲ့ Brexit ပါတီပြင်သစ်မှာတော့ Marine Le Pen ဥဆောင်တဲ့ National Rally ပါတီနဲ့ Italy မှာတော့ Matteo Salvini ဥဆောင်တဲ့ Liga ပါတီတို့ကကိုယ်စားလှယ်တွေအများစုအနိုင်ရခဲ့တာဖြစ်ပါတယ်။ Italy မှာနိုင်ငံပြောင်းအခြေချသူတွေကိုမလိုလားတဲ့ Liga ပါတီခေါင်းဆောင်က EU ကိုပြောင်းလဲဖို့ပြည်သူတွေကတမန်ဝင်လုတ်ပိုင်ခွင့်ပေးလိုက်တာဖြစ်ကြောင်းပြောကြားခဲ့တာပါ။သူတို့လို EU တွေကခွဲထွက်လို့တဲ့ပါတီတွေရဲ့ကိုယ်စားလှယ်တွေအနိုင်ရကြပေမဲ့ EU Europe Parliament မှာတော့အမျိုးသားရေးဝါဒီတွေအများစုလွှမ်းမိုးဖို့လောက်ထိတော့အနိုင်မရခဲ့ပါဘူးဗြိတိန်မှာ2019နှစ်ဆန်းကမှတည်ထောင်ခဲ့တဲ့ Brexit ပါတီကအများစုအနိုင်ရခဲ့တာဖြစ်ပြီး EU ထဲမှာပဲဆက်နေလို့သေးတဲ့ Liberal Democrats ပါတီကလည်းအတော်လေးအနိုင်ရခဲ့တာဖြစ်ပါတယ်
ဣသရေလနိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်၅ချိန်မြောက်သက်တမ်းဆက်လက်တာဝန်ထမ်းဆောင်နိုင်မဲ့အလားလာတွေပြီးခဲ့တဲ့လကရှိခဲ့ပေမဲ့လို့လဲဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဝုအနေနဲ့အစိုးရတရားမဖွင့်နိုင်ဖြစ်နေတာနဲ့အတူတနင်္လာနေ့မှာတော့ဣသရေလအနေနဲ့လွှတ်တော်ရွေးကောက်ပွဲသစ်တရက်ကျင်းပရဖို့ပို့ပြီးတော့နှီးဆက်လာနေပါတယ်လွှတ်တော်ကိုဖျက်သိမ်းဖို့ပနာမအဆိုပြုချက်ကိုဣသရေလပါလီမန်ကအတည်ပြုလိုက်ပြီးလာမယ့်ဗုဒ္ဓဟူးနေ့မှာမဲခွဲမှုမှာဒုတိယအကြိမ်ထပ်ပြီးအတည်ပြုလိုက်မယ်ဆိုရင်တော့ဣသရေလမှာရွေးကောက်ပွဲသစ်ကိုမဖြစ်မနေကျင်းပရတော့မှာဖြစ်ပါတယ်ပြီးခဲ့တဲ့လရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်နေတန်ယာဟုရဲ့အာနာယလီကွတ်ပါတီကအမတ်120ရှိတဲ့လွှတ်တော်မှာအမတ်နေရာ55နေရာအနိုင်ရတဲ့အဖွဲ့ဖြစ်လာခဲ့ပေမဲ့လေပါတီငယ်လေးတွေရဲ့မဟာမိတ်အဖွဲ့ကလွှတ်တော်ထဲမှာအမတ်65နေရာနဲ့အများစုကိုထိန်းချုပ်မဲ့အနေအထားရှိနေတာပါဝန်ကြီးချုပ်အနေနဲ့ညွန်ပေါင်းဖွင့်နိုင်မဲ့အလားအလာကလည်းပြိုင်ဘက်ဖြစ်လိုက်မဟာမိတ်ဖြစ်လိုက်ဖြစ်နေတဲ့ကာကွယ်ဝန်ကြီးဟောင်းအဗီဒာလီဗာမန်ကြောင့်အထမမြောက်ဖြစ်ခဲ့ပါတယ်။ Israel စစ်တပ်မှာ Ultra Orthodox လူငယ်အမျိုးသားတွေကိုတခြား Jew အမျိုးသားတွေနီးတူစစ်မှုထမ်းဆင်းသွင်းမှုဥပဒေသစ်မှာပြဋ္ဌာန်းပေးဖို့ Lieberman ကတောင်းဆိုထားတာဖြစ်ပြီးတစ်ဖက်မှာလည်းဝန်ကြီးချုပ်ရဲ့မဟာမိတ် Ultra Orthodox တွေကတော့အခုလက်ရှိပြဋ္ဌာန်းထားတဲ့အတိုင်းစစ်မှုထမ်းဆင်းသွင်းမှုကင်းလွတ်ခွင့်ကိုဆက်ပြီးတော့ရှိစေချင်တာဖြစ်ပါတယ်။ဝင်ကြီးချုပ်နေတန်ယာဟုကတော့ကုန်ကျစရိတ်ကြီးပြီးအလဟတဖြစ်မဲ့ရွေးကောက်ပွဲတွေလို့ပြောဆိုပြီးဒီကိစ္စတွေကိုရှောင်ရှားနိုင်ဖို့အတွက်တခြားအကျိုးစီးပွားတွေအတွက်နိုင်ငံကောင်စားရေးရှေ့ရှုကြဖို့အလားအလာရှိတဲ့ညွန်ပေါင်းမိတ်ဖက်တွေကိုတိုက်တွန်းနေပါတယ်ရှင်
ရ ယူကရိန်းနိုင်ငံမှာဇူလိုင်လနဲ့ကျင်းပမယ်လွှတ်တော်ရွေးကောက်ပွဲတွေမှာယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီရဲ့အသစ်ဖွဲ့စည်းလိုက်တဲ့နိုင်ငံရေးပါတီအတွက်တင့်တော်မဲ့ကိုယ်စားလှယ်လောင်းတွေကိုစစ်ဆေးမေးမြန်းပြီးရွေးချယ်ဖို့သမ္မတကဒီမီထရိုရာဆွမ်ကော့ဖ်ကိုသူ့ပါတီမဲဆွယ်အဖွဲ့အကြံပေးဖြစ်နေခန့်အပ်လိုက်ပါတယ်။အခုလိုသူ့ကိုရွေးချယ်ခန့်အပ်လိုက်ကြောင်းသူတို့ရဲ့ Seven of the People ပြည်သူ့အတွက်တာဝန်ထမ်းဆောင်မဲ့ပါတီရဲ့အကြီးအကဲ Oleg Sander Konyanko နဲ့ပါတီရဲ့ Digital Mahabhyo အကြီးအကဲဖြစ်တဲ့ Makhayalo Federal Rofto နဲ့သူ Razu Kopf ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာအခုလိုကြေညာလိုက်တာပါ Razu Kopf ဟာနိုင်ငံရေးချန်ပီယံကုမ္ပဏီတစ်ခုရဲ့ Director တယောက်ဖြစ်ပါတယ်သူက2014မှာရုရှားကိုထွက်ပြေးခွာလွန်ခဲ့တဲ့ရုရှားတမရနဲ့ရင်းနှီးတဲ့တမရဟောင်း Victor Yurkankovich ရဲ့ပါတီဟောင်းကအဖွဲ့ဝင်တဦးဖြစ်တဲ့နိုင်ငံရေးလော့ကာတွေကိုစတင်ဝင်ရောက်လာသူဖြစ်ပါတယ် Ukraine မှာနိုင်ငံရေးအတွေ့အကြုံမရှိတဲ့ဟာသာတရုတ်ဆောင် Zelensky ကဧပြီလ27ရက်တမရရွေးကောက်ပွဲမှာသမရပက်ထရိုပိုရိုရှန်ကိုကိုအနိုင်ရခဲ့လိုက်တာဖြစ်ပါတယ
်။မနေ့တနင်္လာနေ့ကတော့အမေရိကန်ပြည်ထောင်စုရဲ့အကြဆုံးစစ်သည်တွေကိုအောက်မေ့ဂုဏ်ပြုတဲ့ Memorial Day ဖြစ်ပါတယ်။အမေရိကန်သမရဒေါ်နယ်ထရန့်ကဂျပန်နိုင်ငံကိုရောက်ရှိနေတာမို့ဒုတိယသမရမိုက်ပင်စ်ကအာလင်တန်အမျိုးသားစစ်သင်းကျိုင်းမှာကျင်းပတဲ့အကြဆုံးစစ်သည်အောက်မေ့ပွဲနေ့အခမ်းအနားကိုတက်ရောက်ပြီးအညာထရစစ်တီဂူဘိမှန်မှာပန်းကွေချအလေးပြုနောက်တက်ရောက်လာသူတွေကိုလည်းမင်ကွန်းပြောပါရယ်နိုင်ငံအတွက်အသက်ဆုံးခဲ့ချသူတွေရဲ့ပေးဆက်မှုကိုအမေရိကန်အနေနဲ့ဘယ်တော့မှကြေအောင်ဆက်နိုင်မှာမဟုတ်ဘူးလို့အမေရိကန်ဒုတိယသမ္မတကမင်ကွန်းမှာထည့်သွင်းပြောပါရယ်ကြဆုံးစစ်တီတွေကိုဘယ်တော့မှမေ့လျော့သွားမှာမဟုတ်တယ်လို့သူတို့ကိုဂုဏ်ပြုဖို့လည်းမေ့လျော့နေမှာမဟုတ်ဘူးလို့ဒုသမ္မတကအာလင်တန်အမျိုးသားစင်တင်ချိုင်းကအောက်မေ့ပွဲနေ့အခမ်းအနားကိုတက်ရောက်လာကြတဲ့စစ်တပ်တာဝန်ရှိသူတွေနောက်ကြဆုံးစစ်တီတွေရဲ့မိသားစုဝင်တွေကိုပြောတဲ့မင်ကွန်းမှာထည့်သွင်းပြောဆိုပါရယ်စီရီပရိပခတွေအတွင်သိဆုံးခဲ့ရတဲ့အမေရိကန်ကတော့တသန်းတသိန်းလောက်ရှိနေပါရယ်ရှင်
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 လိုင်းဒိုမီတာ40 kHz 9.33 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အခုချင်းပပီးစီခဲ့တဲ့အိန္ဒိယရွေးကောက်ပွဲမှာအနိုင်ရပြီးဒုတိယအကြိမ်ဖြစ်တဲ့ဝန်ကြီးချုပ်တက်တန်းအတွက်မေလ30ရက်နေ့မှာချင်းပမယ်ကျန်းသစ္စာကျင်းဆိုပွဲအခမ်းအနားကိုတက်ရောက်ဖို့ဝန်ကြီးချုပ်နရင်ဒရာမိုဒီကဘင်စတက်အဖွဲ့ဝင်6နိုင်ငံကခေါင်းဆောင်တွေကိုဖိတ်ကြားလိုက်ပါတယ်။ဒေသရင်းတောင်ပိုင်းနဲ့အရှေ့တောင်အာရှကဘင်စတက်6နိုင်ငံဖြစ်တဲ့မြန်မာ၊နီပေါ၊ဘူတန်၊ဘင်္ဂလားဒေ့ရှ်၊ထိုင်း၊သီရိလင်္ကာနိုင်ငံတွေကခေါင်းဆောင်တွေအပြင်ရှန်ဟိုင်းကော်ပိုရေးရှင်းအော်ဂနိုက်ဇေးရှင်းဥက္ကဋ္ဌဖြစ်တဲ့ကာဂျစ်စတန်နဲ့မော်ရီရှပ်စ်နိုင်ငံတွေကိုပါဖိတ်ကြားလိုက်တာပါ။ဒါဟာအိန္ဒိယရဲ့အိနေချင်းဦးစားပေးမူဝါဒအရဖိတ်ကြားတာဖြစ်ကြောင်းအိန္ဒိယနိုင်ငံခြားရေးဌာန MEA ပြောခွင့်ရရာဗစ်ကူမာကပြောပါတယ်ဖိတ်ကြားထားတဲ့ခေါင်းဆောင်တွေတဲကမြန်မာနိုင်ငံကအတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်သီရိလင်္ကာဝန်ကြီးချုပ်ရနီလ်ဝီခရီမက်ဆင်ဟီထိုင်းနိုင်ငံကဝန်ကြီးချုပ်ပရာယုတ်ချန်အိုချာနီပေါ်ဝန်ကြီးချုပ် KP ရှာမာအိုလီနဲ့ဘူတန်ဝန်ကြီးချုပ်လိုတေရှရင်းတို့တက်ရောက်ဖို့အလားအလာရှိကြပါတယ်မြန်မာနိုင်ငံကဒေါန်ဆန်းစုကြည်ကတော့ဂျူနာထဲမှာဟန်ဂေရီနဲ့ချက်သမရနိုင်ငံတွေကိုတွားရောက်ဖို့စီစဉ်ထားတဲ့အတွက်ဒီခန်းနာကိုတက်ရောက်မယ်ဆိုတာအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကလည်းအရှိအာရှကိုမေလ28ရက်နေ့ကစတင်ပြီးဆက်နွယ်ကြခီးထွက်ခွာဖို့ရှိတဲ့အတွက်သူ့ကိုယ်စား Liberation War ဝီရီးယားဝန်ကြီး AKM Mohsen Malhak ကိုကိုယ်စားဆီလုမှာပါဖြစ်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ် Imran Khan ကတော့တနင်္လာနေ့ကဝန်ကြီးချုပ် Narendra Modi ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးဂုဏ်ပြုစကားပြောကြားခဲ့ပေမဲ့တက်ရောက်ဖို့တော့မရှိသေးပါဘူး
။မြောက်ကိုရီးယားရဲ့မကြခင်ကဒုံးကျည်စံတပ်မှုဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်သလားဆိုတဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့မတူကွဲပြားတဲ့ရှုမြင်ချက်တွေကိုမနေ့တနင်္လာနေ့ကပြောဆိုခဲ့ကြပါတယ်။ဒါပေမဲ့လေကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးအလုံးစုံရည်မှန်းချက်အပေါ်မှာတော့တညစ်တညွတ်ထဲရှိနေကြဆဲပါတူချိုကဆွေးနွေးပွဲအပြီးလုပ်တဲ့ပူရဲသတင်းစာရှင်းလင်းပွဲမှာတော့အမေရိကန်သမ္မတထရန့်ကမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဘက်ကအာရုံစိုက်လာအောင်လုပ်တာလို့ရှုမြင်ကြောင်းပြောဆိုပြီးဒီလုပ်ရကြောင်သူ့အနေနဲ့စိတ်အနှောက်အယှက်မဖြစ်ဘူးလို့ပြောဆိုပါတယ်။ဂျပန်ဝန်ကြီးချုပ်အာဘေကတော့ဒီစမ်းသပ်မှုတွေကလွန်ကျွေးကောက်စီဆုံးဖြတ်ချက်ကိုချိုးဖောက်တာလို့ပြောပါတယ်။မြောက်ကိုရီးယားအစိုးရနဲ့ညှိနှိုင်းမှုမှာ မြောက်ကိုရီးယားဘက်ကပြန်ပေးဆွဲထားတဲ့ဂျပန်နိုင်ငံသားတွေအရေးဖြစ်ရှင်းဖို့စိတ်အဝင်စားဆုံးဖြစ်တယ်ဆိုတာကိုလည်းဂျပန်ဝန်ကြီးချုပ်ကထပ်တလဲလဲပြောခဲ့ပါတယ်။အမေရိကန်ခေါင်းဆောင်ဘက်ကတော့စီးပွားရေးကိစ္စတွေအပေါ်အထူးအလေးထားပြီးပြောဆိုပါတယ်။အမေရိကန်ရဲ့ကုန်သွယ်ရေးမညီမျှမှုကိုလျှော့ချနိုင်မဲ့ကုန်သွယ်ရေးသဘောတူညီချက်မျိုးကိုတရုတ်ဂျပန်တို့နဲ့ရရှိရေးမျှော်လင့်ချက်တွေကိုလည်းသမ္မတထရန့်ကပြောပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့အမေရိကန်သမ္မတကတိုကျိုမြို့ပြင်ကယိုကိုရှုကရေတပ်အခြေစိုက်စခန်းကအမေရိကန်စစ်သည်တွေကိုမိန့်ခွန်းပြောမှာဖြစ်ပြီးအမေရိကန်သမ္မတနဲ့သမ္မတကရော်တို့ရဲ့ဂျပန်ခီးစဉ်ကိုအဆုံးသတ်မှာဖြစ်ပါတယ
်။ဩစတြေးလျနိုင်ငံမှာထိုင်းနေတိုင်းသားရေးရဝန်ကြီးဌာနရဲ့ဝန်ကြီးဖြစ်တဲ့ပထမဆုံးထိုင်းနေတိုင်းသားတူကိုခန့်လိုက်ပါတယ်။ထင်ရှားတဲ့ဩစတြေးလျထိုင်းနေတိုင်းသားတွေကတော့Ken Wyatt ကိုဝန်ကြီးဖြစ်နဲ့ခန့်လိုက်တာဟာပြန်လဲအရွေးကောက်ခန့်ခဲ့တဲ့ဗဟိုလက်ရာရင်းအစိုးရအဖွဲ့ရဲ့တမန်ဝင်လှုပ်ဆောင်ချက်တည်းဖြစ်တယ်လို့ပြောပါတယ်။ပထမဆုံးဌာနေတိုင်းသားဝန်ကြီးဖြစ်လာတဲ့ Ken Wyatt ဟာသူ့ဘိုးဘွားတွေလိုပဲဆင်းရဲမွဲတေမှုနှုတ်မြင်မာတာ၊ကျန်းမာရေးဆိုင်ရာညံ့ဖျင်းမှုတွေနဲ့အကျဉ်းချခံရတာအပါအဝင်အဘိုးရီဂျန်ဌာနေတိုင်းသားအတိုင်းဝန်အတွင်ကြုံတွေ့ရတဲ့စိန်ခေါ်မှုအမျိုးမျိုးနဲ့ရင်ဆိုင်ခဲ့ရသူဖြစ်ပါတယ်။ဩစတြေးလျနိုင်ငံသား25သားနဲ့မှာဌာနေတိုင်းသားဥယျာဉ်က3ရာခိုင်နှုန်းလောက်ရှိတာဖြစ်ပါတယ်။ Wyatt ဟာဩစတြေးလျဌာနေတိုင်းသားတွေရဲ့ပညာရေးနဲ့ကျန်းမာရေးအတွက်လှုပ်ဆောင်ခဲ့သူဖြစ်ပြီးနိုင်ငံကချိမြင့်တဲ့အမြင့်ဆုံးအရက်ဖက်ဆိုင်ရာဆုတစ်ခုဖြစ်တဲ့ Order of Australia ဆုကို1996ခုနှစ်မှာရရှိခဲ့သူဖြစ်ပါတယ်
။ American ရှိနေတဲ့ဦးကကမ္ဘာအမြင့်ဆုံးအေဝရက်တောင်ထိပ်ကနေပြန်အစင်းအလားတနင်္လာနေ့မှာတည်ဆုံးခဲ့ရပြီးပြီးခဲ့တဲ့ဆယ်ရက်တာအတွင်းအေဝရက်တောင်ပေါ်မှာ17ဦးမြောက်တည်ဆုံးရသူဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်ကရှစ်နှစ်တူဖြစ်တဲ့ခရစ်စတိုဖာဂူလစ်ကအေဝရက်တောင်ကိုရောက်ရှိခဲ့တောင်ထိပ်ကိုရောက်ရှိပြီးတဲ့နောက်တည်ဆုံးခဲ့ရတဲ့ဒုတိယမြောက်အမေရိကန်နိုင်ငံသားလည်းဖြစ်ပါတယ်။ဘာကြောင့်တည်ဆုံးရတယ်လဲဆိုတာကိုတော့မသိရသေးပါဘူး။ပြီးခဲ့တဲ့သတင်းဖတ်တုန်းကလည်းယူတာပြည်နယ်ကဒွန်ကက်ရှ်လည်းတောင်ထိပ်ပေါ်ကအစင်းလမ်းမှာတည်ဆုံးခဲ့ပါတယ်။ဒီနေ့အေဝရက်တောင်တက်ရာသီမှာတည်ဆုံးမှုအများဆုံးကတော့ခြေကုံလက်ပန်းကျပင်ပန်းမှုကြောင့်ဖြစ်ပြီးတောင်တက်သမားတွေများတာကြောင့်လမ်းကြောင်းတစ်လျှောက်တန်းစီဆောင်ဆိုင်ရပြီးနိုင်ရည်နဲ့ချီအချိန်နှောင့်နှေးစေတာကြောင့်ပို့ပြီးတော့ဆိုးဝါးစေတာဖြစ်ပါတယ်ရှင
်အင်ကနေမနက်ခင်ထိတ်တန်းရနေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မသိန်ကြီးထိုက်တို့ပြောပြပေးသွားကြတာပါရှင်အခုသတင်းလွှာတွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ကျဆုံးစစ်သည်တွေကိုအောက်မေခွန်ပြူတဲ့ Memorial Day အခမ်းအနားတွေကိုတနင်္လာနေ့မှာ American ပြည်ထောင်စုတဝန်ကျင်းပခဲ့ပါတယ်။ Ellington အမျိုးသားစစ်သင်ကြီးမှကျင်းပတဲ့ကျဆုံးစစ်သည်အောက်မေပွဲအခမ်းအနားမှာတော့ဒုတိယသမ္မတ Mike Pence တက်ရောက်ဂုဏ်ပြုခဲ့ပြီးနိုင်ငံအတွက်အသက်ဆုံးပေးဆက်ခဲ့ကြသူတွေကိုမမေ့မလျော့အမှတ်ရဂုဏ်ပြုသွားမှာဖြစ်တယ်လို့လည်းပြောသွားပါတယ်။American စစ်တပ်မှဒုတိယဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့မြန်မာနိုင်ငံနယ်ပွားဒေါက်တာမီမီဝင်းဘတ်ကလည်းကျဆုံးစစ်သည်အောက်မေပွဲနေ့အကြောင်း VOA ကိုပြောပြခဲ့ပါတယ်ဒီအကြောင်းမတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင
်မနေ့တနင်္လာနေ့ကတော့အမေရိကန်ပြည်ထောင်စုရဲ့ကျဆုံးစစ်သည်တွေကိုအောက်မေခုံပြူတဲ့ Memorial Day အခမ်းအနားကိုအလင်တန်အမျိုးသားစစ်သင်ချိုင်းမှာကျင့်ပခဲ့တာမှာဒုတိယသမ္မတ Mike Pence တက်ရောက်ပြီးစစ်သင်ချိုင်းကအညတရစစ်တီဂူဘိတ်မှန်မှာပန်းခွေချအလေးပြုခဲ့တာပါအမေရိကန်သမ္မတ Donald Trump ကဂျပန်နိုင်ငံကိုရောက်ရှိနေချိန်နဲ့တိုက်ဆိုင်နေတာမို့ဒုတိယသမ္မတ Pence ကအလင်တန်အမျိုးသားစစ်သင်ချိုင်းမှာကျင့်ပတဲ့ကြဆုံးစစ်တီအောက်မေ့ပွဲအခမ်းအနားကိုတက်ရောက်မင်ကွန်းပြောခဲ့ပါတယ
် But todayis the day when all across America we pause to honor and remember those who served our nation but did not come home
စစ်မှုထမ်းဆောင်ခဲ့ကြသူတွေစစ်ပြန်တွေကအောက်မေ့ကွန်ပျူတာနိုဝင်ဘာလမှာနေ့တနေ့ရှိပါတယ်ဒါကိုဒီမှာရှိနေကြတဲ့လူတွေအားလုံးရောနောက်နိုင်ငံတော်မှာအလားတူစုစည်းခဲ့ကြသူတွေရောသိကြပါတယ်ဒါပေမဲ့ဒီနေ့ကတော့နိုင်ငံအတွက်စစ်မှုထမ်းဆောင်ခဲ့ကြပြီးအိမ်ပြန်မလာခဲ့ကြသူတွေကိုနိုင်ငံတော်အောက်မေ့ဂုဏ်ပြုကြတဲ့နေ့ဖြစ်ပါတယ်။အမေရိကရဲ့အောက်မေ့ပွဲနေ့ Memorial Day ဖြစ်ပါတယ်။ဒီမှာတက်ရောက်လာကြသူတွေရောအဝေးကနေကြည့်ရှုနေကြသူတွေအထူးသဖြင့်ကြာဆုံးစစ်သည်တွေရဲ့မိသားစုတွေနဲ့ထပ်တူကြေကွဲဝမ်းနည်းရပါကြောင်းပြောလိုပါတယ်။ဒါ့အပြင် American ရဲ့45ဆမြောက်သမ္မတဖြစ်တဲ့သမ္မတ Donald Trump ထံကလေးစားအတိအမှတ်ပြုမှုနဲ့ကျေးဇူးတင်ရှိမှုကိုလည်းယူဆောင်လာပါတယ်။
နိုင်ငံအတွက်အသက်ဆုံးခဲ့သူတွေရဲ့ပိတ်ဆက်မှုကိုအမေရိကန်အနေနဲ့ဘယ်တော့မှကြေအောင်ဆန့်နိုင်မှာမဟုတ်ပါဘူးလို့လည်းအမေရိကန်ဒုတိယသမ္မတကမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ကြာဆုံးစစ်သည်တွေကိုဘယ်တော့မှမေ့လျော့သွားမှာမဟုတ်တယ်လို့သူတို့ကိုဂုံပြုဖို့လည်းမေ့လျော့နေမှာမဟုတ်ဘူးလို့ဒုတိယသမ္မတကအာလင်တန်အမျိုးသားစစ်သင်ချိုင်းကအောက်မေ့ပွဲအခမ်းအနားကိုတက်ရောက်လာကြတဲ့စစ်တပ်တာဝန်ရှိသူတွေနောက်ကြာဆုံးစစ်သည်တွေရဲ့မိသားစုဝင်တွေကိုပြောတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်။ကြဆုံးစစ်သည်အောက်မေပွဲနေ့ကတော့အမေရိကန်ပြည်ထောင်စုတဝမ်းမှာကျင်းပကြတာပါအမေရိကန်ကာကွယ်ရေးဌာနလက်အောက်ရှိဟာဝိုင်ရဲ့အခြေစိုက် Asia Pacific Center for Security Studies APCSS လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနမှာဒုတိယဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူပမောက်ခဒေါက်တာမီမီဝင်းဘတ်ကတော့ကြဆုံးစစ်တီအောက်မေ့ပွဲနေ့နဲ့ပတ်သက်ပြီးအခုလို့ပြောပါတယ
်ဒီကြဆုံးသွားတဲ့ရှေ့တန်းမှာအသက်ပေးပြီးတော့ကြဆုံးသွားတဲ့လူတွေကိုအများတိုင်းနှစ်တိုင်းနှစ်တိုင်းဂုဏ်ပြုတဲ့နေ့ပါကျမတို့ရဲ့ freedom လို့ခေါ်ရမှာပေါ့နော်ဒါလုံခြုံရေးတို့ဆက်နဲ့ပေးပြီးတော့အဆွတ်မှတ်သွားတဲ့လူတွေမမေ့ဖို့အများတိုင်းသတိရဖို့နောက်ပြီးတော့သူတို့ရဲ့ကြံခဲ့တဲ့မိသားစုတွေကိုလည်းသူတို့ရဲ့ဆုံးရှုံးမှုကိုဂုဏ်ပြုပြုတဲ့အချိန်မှာကျမတို့မှာလည်း volunteer army လေအာဆိုတော့လူတွေကသူတို့ရဲ့နိုင်ငံကိုချစ်လို့သူတို့ကိုနဲ့အသက်ပေးပြီးတော့ကာကွယ်မှာပါမယ်ဆိုတော့စိတ်ဓာတ်နဲ့တာဝန်ထမ်းဆောင်တယ်ဆိုင်းထိုးလိုက်လို့ရှိရင်ပေါ့နော်ဇာရွက်ပေါ်မှာဒီဥစ္စာကျမလာတာဝန်ထမ်းဆောင်ပါတယ်လို့ဇာရွက်မှာဆိုင်းထိုးလိုက်တာနဲ့ကိုယ့်ရဲ့အသက်ကိုပေးပြီးတော့ကာကွယ်မယ်ဆိုတာကိုပြောလိုက်ပါတယ်အဲ့ဒါအတွက်ကိုကျမတို့ကအမြဲတမ်းဂုဏ်ယူပါတယ်အဲ့ဒါကြောင့်မို့လို့လေဒီရက်တွေမှာအများအားတကယ်စက်ပြီးပြီးတော့ဆုံးရှုံးသွားတဲ့လူတွေကိုဂုဏ်ပြုတာဖြစ်ပါတယ်။အမေရိကကတော့သမိုင်းနဲ့စပြီးဆိုလို့ရှိရင်အများကြီးပဲဒီတိုက်ပွဲတွေဝင်ခဲ့ပါတယ်။ဒီကဘာစစ်နှစ်ဒုတိယကဘာစစ်နော်ပြီးလည်းပြီးတော့ Korean War နောက်ပြီးတော့ Vietnam War ပြီးနောက်ဆုံးပေါ့နော် Iraq and Afghanistan ဒီမှာဒီမှာတော့ကတော့တကယ်ဟို Afghanistan နဲ့ Iraq မှာစင်ငင်းတွေအများကြီးကြဆုံးသွားတာရှိပါတယ်။အဲဒီလိုမျိုးနေမှာလည်းသူတို့အကြောင်းပြန်ပြီးတော့စဉ်းစားပြီးတော့ညီမတို့သူတို့ဂုဏ်ပြုနေပါတယ်
။စီရီပရိပခ္ခတွေအတွင်းသိဆုံးရတဲ့အမေရိကန်ကတသန်းတသိန်းလောက်ရှိပြီးအသေးအပြောက်အများဆုံးကတော့19ရာစုနှစ်အတွင်းအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းပြည်နယ်တွေကျွန်းစနစ်နဲ့ပတ်သက်ပြီးပြည်ရင်းစစ်အတွင်း9သိန်းလောက်သိဆုံးခဲ့ရတာပါ။ဒီစစ်ပွဲမှာတော့ပြည်ထောင်စုအစိုးရရဲ့မြောက်ပိုင်းပြည်နယ်တွေကအနိုင်ရခဲ့ပြီးတဲ့နောက်ကျွန်းစနစ်လည်းပြတ်သွားခဲ့ပါတယ်။ပြည်ပစစ်ပွဲအတွင်းအမေရိကန်အသေးအပြောက်အများဆုံးကတော့ဒုတိယကမ္ဘာစစ်ဖြစ်ပြီးအမေရိကန်၄သိန်းကျော်သေဆုံးခဲ့ရပါတယ်။ကြာဆုံးစစ်သည်အောက်မေ့ပွဲနေ့မှာတော့ကြာဆုံးစစ်သည်တွေရဲ့မိသားစုတွေမိတ်ဆွေတွေကသူတို့မြုပ်နှံရာအထိတ်အမှတ်နေရာတွေကိုသွားကြလေ့ရှိပါတယ်။ကြဆုံးစစ်တီအောက်မေ့ပွဲနေ့ Memorial Day မတိုင်ခင်တရက်ဖြစ်တဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့မှာတော့စစ်အတွင်းပျောက်ဆုံးသူတွေအရေးလှုံ့ဆော်တဲ့အနေနဲ့ Rolling Thunder အဖွဲ့ကမော်တော်ဆိုင်ကယ်ထောင်းနဲ့ချီပြီးမြို့တော်ဝါရှင်တန်ကလမ်းတွေပေါ်မှာမောင်းနှင်ချစ်တက်ခဲ့ကြပြီးဒီနေ့ကနောက်ဆုံးအကြိမ်ဖြစ်တယ်လို့လည်းစီစဉ်သူတွေကပြောပါတယ်ပထမကဘာစစ်ကနေအီရတ်စစ်ပွဲအထိစစ်အတွင်ပျောက်ဆုံးစစ်သည်အဖြစ်အမေရိကန်စစ်မှုထမ်း 8,300 ကျော်ကိုစီးရင်သွင်းထားစေဖြစ်ပါတယ်ရှင်
။မတင်ကြီးထိုက်ပြောပြသွားတာပါရှင်။မြောက်ကိုရီးယားကမကြသေးခင်ကပြစ်လွတ်ခဲ့တဲ့တာရိုဖြစ်ပက်ထင်းတပ်ဒုံးကြီးစမ်းသပ်မှုတွေဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တာမြင့်ချက်တွေကိုချိုးဖောက်ထားတာဖြစ်ဒီတိုင်အောင်သူ့အတွက်တော့အနှောက်အယှက်မဖြစ်ဘဲဘာပြဿနာမှမရှိဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အခုလိုဒုံးကျည်စမ်းသပ်ပြစ်လွတ်မှုတွေကိုဂျပန်ဝန်ကြီးချုပ်ကတော့သမ္မတထရမ့်နဲ့အမြင်မတူပါဘူး။ဒီအကြောင်း VOA သတင်းတောက်ဘေဂယ်လိုပေးပို့ထားတဲ့သတင်းလွှာကိုဒေါက်ခင်မျိုးသက်ပြောပြမှာပါရှင်
။မြောက်ကိုရီးယားကဒီလအစောပိုင်းမှာတာရိုဖြစ်ပက်ထင်းတက်ဒုံးကျည်စမ်းသပ်မှု၃ချိန်ပြုလုပ်ခဲ့မယ်ဆိုတာအတွက်တန်တဲ့အဖြစ်ဆက်တော့တိတ်မရှိပါဘူး။အများဆုံးဆက်လိုက်ဂျူရူတစ်လုံးကတော့ဒီဒုံးကျည်တွေတဲကတခုရဲ့မိโกဒန်းထွက်နေတဲ့ပုံကိုဖမ်းမိခဲ့တာပါဒါပေမဲ့ဂျပန်ကိုနိုင်ငံတော်ခီးစင်တောရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ပြောတာကိုနားထောင်ကြည့်ရင်တော့ဒီဒုံးကျည်စမ်းသပ်မှုတကယ်ရှိတယ်ဆိုတာသိနိုင်မှာမဟုတ်ပါဘူ
း Come a long way there's been no rocket testing there's been no nuclear testing
ဒုံးကျည်လာခဲ့တာပါဒုံးကျည်စမ်းသပ်မှုတခုမှမရှိသလိုနျူကလ িয়ার စမ်းသပ်မှုလည်းတခုမှမရှိပါဘူးဒီလိုစမ်းသပ်ပြစ်လွတ်တာမျိုးသိကိုနေပါလေ
ဒီစမ်းသပ်မှုတွေဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်ကိုချိုးဖောက်တယ်လို့ သူ့ဝန်ထမ်းတွေကတွင်တွင်ပြောနေတာကိုလည်းသမ္မတထရမ့်ကလက်မခံပါဘူး
I view it differently. I view it as a man. Perhaps he wants to get attention.
ကျွန်တော်ဒီလိုမမြင်ပါဘူး။မြောက်ကိုရီးယားကောင်ဆောင်ဟာသူ့ကိုလူတွေအာယုံဆိုင်စေခြင်းလို့လုပ်တာလို့မြင်ပါတယ်။ဟုတ်ခြင်းလဲဟုတ်မယ်။ဟုတ်ခြင်းမှလည်းဟုတ်မယ်။ဘယ်သူသိနိုင်မှာလဲ။ဒါကအရေးမကြီးပါဘူး။ကျွန်တော်သိတာကနျူကလ িয়ার စမ်းသပ်မှုတစ်ခုမှမရှိဘူး။ပယ်ရင်းတပ်ဒုံးတစ်ခုမှမလွတ်တယ်လို့တာဝဲပြစ်တုံးလဲ။တစ်စင်းမှမလွတ်တဲ့အတွက်တနည်းမှာတော့ကျွန်တော်တို့သဘောတူညီချက်ရမယ်လို့ထင်ပါတယ်။
သမ္မတထရမ့်ရဲ့အခုလိုပြောကြားချက်ဟာမြောက်ကိုရီးယားနဲ့နျူကလ িয়ার ဆွေးနွေးမှုတွေမရေမရာဖြစ်နေတာကိုအဖတ်ဆဲဖို့အတွက်ကြိုးစားတာဖြစ်နိုင်ပါတယ်။ဒါဟာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေလိုအမေရိကန်ရဲ့မဟာမိတ်အတွက်တော့ရှုပ်ထွေးတဲ့အနေအထားပါ။
そして、まあ今回のミサイル発射
ကျွန်တော်ထပ်တလဲလဲပြောခဲ့တယ်လို့ပဲမြောက်ကိုရီးယားကမေလ9ရက်နေ့မှာတာရိုပစ်ပက်ထင်းတက်ဒုံပစ်လွတ်တာဟာကုလသမဂ္ဂပြဋ္ဌာန်းချက်ကိုချိုးဖောက်တာမို့အလွန်အလွန်စိတ်ပျက်စရာပါ။တချိန်တည်းမှာပဲသမ္မတထရမ့်နဲ့ဥက္ကဋ္ဌကြီးကင်မရိုချာချင်းကမှုပုံစံအသစ်နဲ့ဆောင်ရွက်နေတာအတွက်လေလေးစားချောင်းထပ်ပြောပြရစီလို့ဂျပန်ဝန်ကြီးချုပ်ကပြောသွားတာပါမြောက်ကိုရီးယားလက်နက်အန္တရာယ်အစိုးရအဆွေဖြစ်တဲ့တောင်ကိုရီးယားမှာတော့အစိုးရကိုယ်တိုင်ကကိုရီးယားနိုင်ငံဆက်ဆံရေးတိုးတက်ဖို့အရေးအဓိကဦးစားပေးဖြစ်နေတာမို့အခုလိုဆိုးတဲ့အနေအထားကိုမမြင်ကြောင်ဆောင်တဲ့ထရမ့်ရဲ့ချင်းကပုံကိုကြိုဆိုတယ်လို့ယုံစီတက္ကသိုလ်ကိုရီးယားရေးရဌာနကဘုံယုံချက်ကပြောပါတယ်
So as long as Trump administration is holding on a hope
Korea to have nuclear peace with Korea နဲ့အတိတ်ပဲရှိတဲ့ညှိနှိုင်းမှုတွေရဖို့ညှောလင်းချက်နဲ့ Trump ဆိုရအဖွဲ့ကလုပ်နေသမျှအခုလိုစမ်းသပ်မှုမျိုးဖြစ်တဲ့တာတူပစ်ဒုံးကြီးကိစ္စအတွက်အ short တင်းမလုပ်နိုင်စရာမရှိပါဘူ
းအခုလိုစမ်းသပ်မှုအသေးလေးတွေအတွက်ဥပိ္ပခပြုရကနေဒီထက်ပိုပြီးကြီးတဲ့လက်နဲ့စမ်းသပ်မှုတွေကိုပါအရေးမကြီးဘူးလို့ထရမ့်ကသဘောထားလိုက်မှာကိုလည်းစိုးရိမ်နေတာပါ2018တုန်းကလို့ထရမ့်နဲ့ကင်မ်ချာနျူကလ িয়ার လက်နဲ့ချင်းချောက်မှုတွေအပြန်အလှန်လုပ်တာကမှပိုးပြီးကောင်းမယ်လို့လည်းသူကတွေ့ပါတယ
် Under such circumstances not doing any stupid action
ဆူဆူဝါဝါဘာမှမလုပ်ဘူးကနိုင်ငံတိုင်းမူဝါဒမှာတိတ်ကိုအရေးကြီးပါတယ်ဒါကဘယ်အစိုးရအတွက်မဆိုလွယ်တော့မလွယ်ပါဘူးပေါင်ကျော်ပြီးဘာမှမလုပ်မိဖို့ဆိုတာတိတ်မလွယ်ပါဘူး
မြောက်ကိုရီးယားနဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ရဖို့အတွက်သူ့အနေနဲ့အလော30ဘာမှမလုပ်ဘူးလို့လည်းတနင်္လာနေ့မှာပဲသမ္မတထရမ့်ကထပ်မံပြောကြားခဲ့တာပါဒါပေမဲ့ကင်ကတော့ဒီလိုသဘောမထားပါဘူးသမ္မတထရမ့်ရဲ့လှုပ်ရွတ်ပြောင်းလဲလာဖို့အတွက်ဒီနှစ်ကုန်တဲ့အထိအချိန်ပေးထားတယ်လို့ပြီးခဲ့တဲ့လတုန်းကပဲဥက္ကဋ္ဌကြီးကင်ကပြောကြားခဲ့တာဖြစ်ပါတယ်
ကောရှိမပြမြန်မာပြည်လုပ်ငန်းစဉ်ကိုဦးစားပေးလှုပ်ဆောင်ဖို့ရည်မှန်းထားတဲ့ NDI အစိုးရလက်ထက်မှာမြန်မာပြည်လုပ်ငန်းစဉ်တွေရှေ့မတိုးတာပဲရှိပြီးသားပြဿနာတွေကိုမရှင်းနိုင်သေးဘူးမကပြိပခအချို့ပါတိုးလာနေပါတယ်မြန်မာပြည်လုပ်ငန်းစဉ်တွေရှေ့တိုးနိုင်ဖို့အတွက်ဘာတွေများအခက်အခဲကြုံနေရသလဲဆိုတာကိုတော့လာမယ့်အင်ကာနီညဒဲလီလိုက်အစည်းအဝေးမှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမြန်မာလူရဲတော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VOE ရဲ့ဒဲလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့ဆွေးနွေးချက်ကိုစာနိုင်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ် VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြန်မြန်ကြမယ်တော်ရရှိမှုကိုကြိုဆိုပါရခင်ဗျာ
ဒီရရဲ့အင်ကာနေမနခင်စီစဉ်တွေဖြစ်ပါတယ်ရှင်အင်းဒင်ရအစီအစုလိုက်အပြုံလိုက်တပ်ဖြတ်မှုနဲ့ထောင်ဒဏ်10နှစ်စီအပြစ်ဒဏ်ချမှတ်ခံထားရတဲ့စစ်သား9ဦးကိုအချိန်တိုကာလအတွင်းပြန်လွှတ်ပေးလိုက်တဲ့သတင်းမှန်တဲ့ဆိုရင်ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ကြီးလေးတဲ့ပြစ်မှုတွေကိုရေးယူဖို့မြန်မာစစ်ခေါင်းဆောင်ဘိုင်းရဲ့ပြက်ကွက်မှုပြသရာရောက်တယ်လို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးဆောင်ကြီးရဲ့ဖွဲ့ကြီးက VOA ကိုပြောပါတယ်မေလ29ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့ဝန်ကြီးဌာန3ခုနဲ့သတင်းစာရှင်းလင်းပွဲမှာတော့ရိုက်တာသတင်းကရေးတဲ့ဒီသတင်းကိုအတည်ပြုဖို့သက်ဆိုင်ရာကညှင်းဆို့ထားတဲ့အကြောင်းမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်
မနစ်တနင်္လာနေ့ကရိုက်တာသတင်းဌာနရဲ့ထုတ်ပြန်ချက်မှာတော့2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းအင်းဒင်ရွာမှာ ရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုနဲ့ထောင်ဒဏ်10နှစ်စီပြစ်ဒဏ်ချမှတ်ခံထားရတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်9ဦးကို2018ခုနှစ်နိုဝင်ဘာလကတည်းကလွတ်ပေးခဲ့ပြီးဖြစ်ကြောင်းအမည်မဖော်လိုတဲ့ထောင်အာဏာပိုင်2ဦးအကျဉ်းသားဟောင်း2ဦးနဲ့စစ်သား2ဦးတို့ကိုကိုးကားဖော်ပြထားပါတယ်ဒီစစ်သား9ဦးရဲ့ပြစ်ဒဏ်တွေကိုတက်မတော်ကရှော့ချခဲ့တာဖြစ်တယ်လို့လည်းအမည်မဖော်လိုတဲ့နေပြည်တော်ကအစစ်မြစ်အရာရှိတဦးကရိုက်တာသတင်းဌာနကိုပြောခဲ့တယ်လို့ဆိုပါရယ်အခုလိုကြီးမားတဲ့ပြစ်မှုကျူးလွန်သူတွေကိုမြန်မာစစ်တပ်ခေါင်းဆောင်တွေကပြစ်ဒဏ်ရှော့ပေါ်ပြီးလွှတ်ပေးလိုက်တဲ့သတင်းမှန်နေဆိုရင်ရခိုင်ပြည်နယ်တွင်းလူခွင့်ရေးချိုးဖောက်မှုတွေကိုစစ်တပ်ကလည်းအရေးယူပါတယ်ဆိုတဲ့ဟန်ပြလုံရဲ့နိုင်ငံတကာကဝင်းဝင်းကြီးမြင်တွေ့လိုက်ရတယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာလက်ထောက်ညွှန်ကြားမှု Phil Robinson က VOA ကိုပြောပါတယ်
More than anything the early release of these 7 soldiers revealed senior general Min Aung Hlaing and the Tatmadaw
အခုဒီစစ်သား9ယောက်ကိုအချိန်တိုအတွင်းလှစ်ပေးလိုက်တဲ့ဖြစ်ရပ်ကိုကြည့်ရင်ဘူဂျိုဘူဂျီမင်းအောင်လိုင်းနဲ့တက်မတော်ကောင်းဆောင်တွေဟာရိုဟင်ဂျာတွေကိုလူအဖြစ်တောင်သတ်မှတ်စဉ်းစားတာမျိုးမရှိဘူးဆိုတာပြသလိုက်တာဖြစ်တယ်လို့ရခိုင်ပြည်နယ်မှာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေအတွက်တာဝန်ရှိသူတွေကိုအပြစ်ပေးအရေးယူတယ်ဆိုတာမျိုးတခါမှမတွေ့ရပါဘူးဒီလိုဖုံးကွယ်ဖို့ကြိုးစားတဲ့နီလန်အတိုင်းပဲတက်မတော်ကနေမကြသေးခင်ကရခိုင်ပြည်နယ်အတွက်စစ်တပ်ခုံရုံးဆိုတာမျိုးဟာဖန်တီးခဲ့ပါတယ်။ဒါကြောင့်ဒီလိုခုံရုံးဆိုတာမျိုးဟာအတိတ်ပဲကင်းမဲ့နေသလိုဖိနှိပ်ငိမ့်မတ်မှုတွေကိုဖုံးကွယ်ဖို့နောက်ထပ်လိန်လဲလှည့်စားမှုတစ်ခုပဲဖြစ်ပါတယ်
။အခုလိုစစ်သား9ယောက်ကိုဖမ်းဆီးအပြစ်ပေးခဲ့တယ်ဆိုတဲ့ကိစ္စမှာလဲထောင်ထဲမှာ16လနေခဲ့ရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဖော်ထုတ်ခဲ့တာကိုဘလို့မှဖုံးကွယ်မရတဲ့အတွက်ကြောင့်သာဖြစ်တယ်လို့ Phil Robinson ကပြောပါတယ်
။ Tatmadaw has engaged in a massive cover up of their crimes against humanity and genocide against the Rohingya.
ရိုဟင်ဂျာတွေပုံဖိနှိပ်ညှဉ်းပန်းရမှာလူသားတွေပေါ်ရာဇဝတ်မှုကျူးလွန်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုမြောက်တဲ့ပြစ်မှုတွေကိုအကြီးအကျယ်ဖုံးကွယ်ဖို့တက်မတော်ကအာယုံဆိုင်လုတ်ဆောင်ခဲ့တာပါ။ဒီစစ်သား9ယောက်ကိုဖမ်းဆီးခဲ့တဲ့အဓိကအကြောင်းရင်းကလည်းသူအေးအေးနဲ့တပ်ဖြတ်ခဲ့တဲ့ဒီအမှုကို Riders တရင်ထောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ယောက်ကနေတရင်အနေနဲ့စုံစမ်းဖော်ထုတ်နိုင်ခဲ့ပြီးဘယ်လိုမှညှဉ်းဆန်းလို့မရတဲ့အတွက်ကြောင့်ဖြစ်ပါတယ်
။ဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကလည်း Rider တရင်မှန်ခဲ့မယ်ဆိုရင်မြန်မာတက်မတော်ခေါင်းဆောင်တွေဘက်ကဥပဒေလိုက်နာလူစိတ်မရှိဘူးဆိုတာကိုမြင်တွေ့ရတယ်လို့ VOE ကပြောပါတယ
်။2020နီးလာတာနဲ့တကယ်နဲ့ထဲမှာပဲတက်မတော်ဘက်ကနေပြီးတော့လှုပ်ရှားမှုတွေလုံလာတာတွေပုံပြီးများလာတာကိုကျွန်တော်တွေ့ရတယ်။အဲတော့အင်းတင်ရောလူတက်မှုဆိုလို့ရှိရင်ကျွန်တော်တို့စစ်ဖက်နယ်ဘက်ထိုင်နေပြည်မှုတွေနဲ့အေးအေးယူထားတဲ့ကိစ္စဖြစ်တယ်။အဲတော့အဲ့ဒီလိုမျိုးအေးအေးယူထားတဲ့ကိစ္စရဖြစ်တဲ့အတွက်တမတော်ကနေရောကာကွယ်ဦးစီးချုပ်ရဲ့အဆုံးဖြတ်နဲ့ဆုတ်ပေးလိုက်တယ်ဆိုတဲ့ဥစ္စာကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကိုဘာမှ view ဆိုင်စရာမရှိဘူးဆိုတဲ့သဘောမျိုးပြလိုက်တာရှင်းရှင်းလင်းလင်းကိုမြင်ရတဲ့အခြေအနေမျိုးဖြစ်တယ
်။မနေ့ကနေပြည်တော်မှာပြုလုပ်တဲ့ပြည်ထရေးကာဝေးရေးနဲ့ကျန်းမာရေးဝန်ကြီးဌာန၃ခုရဲ့သတင်းစာရှင်းလင်းပွဲမှာတော့ရိုက်တာသတင်းနဲ့ပတ်သက်လို့သတင်းတောက်တွေကမေးရမှာသက်ဆိုင်ရာအာဏာပိုင်တွေကဖြေဆိုဖို့ငင်းဆန်ခဲ့ပေမဲ့အင်းတင်ကိစ္စနဲ့ပတ်သက်လို့တက်မတော်သား9ဦးထောင်ထဲမှာထိမ့်သိမ်းထားတာမရှိတော့ဘူးလို့အကျဉ်းဦးစီးဌာနညွှန်ကြားမှုချုပ်ဦးမြင့်ဆိုးကဖြေဆိုခဲ့ပါတယ်။ကာကွယ်ရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ပုံမှုချုပ်အောင်ကျော်ဟိုးကလည်းသူတို့ကိုလွတ်ပေးခြင်းရှိမရှိဆိုတာအတည်ပြုပြောကြားလို့မရသေးကြောင်းသတင်းတောက်တွေကိုဖြေဆိုခဲ့ပါတယ်။2018ခုနှစ်ဧပြီလတုန်းကတော့ဒီတက်မတော်သား9ဦးကိုနိုင်ငံတော်သမရလူငယ်ချမ်းသာကွင်းနဲ့စစ်တွေထောင်ကနေလွှတ်ပေးလိုက်ပြီလို့ SkyNet MNTV ကနေသတင်းထုတ်ပြန်ခဲ့ရမှာဒီသတင်းမှန်ကန်မှုမရှိကြောင်းသမရယုံပြောခွင့်ရဦးစော်ထီကတုံ့ပြန်ပြောကြားခဲ့တဲ့အတွက် SkyNet သတင်းဌာနကသတင်းမှအတွက်ပြန်လည်တောင်းပန်ခဲ့ရပါတယ်ရှင်
။မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တယ်။နားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တယ်ဆိုရင် VOA American သံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ barmis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါရဲ့ရှင်။တယ်လီဖုန်းနံပါတ်ကတော့1-239-382-9994ဖြစ်ပြီး fax နံပါတ် 1-239-382-9992 ကိုလည်းစာရေးသားပေးပို့နိုင်ပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင် VOA American တန်ကနေ2019ခုနှစ်မေလ28ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 51လိုင်းလက်မီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။အခုဒုတိယပိုင်းနဲ့မှာတော့ကမ္ဘာသတင်းတွေကအရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်အီဒီယန်3အင်္ဂလိပ်သင်ခန်းစာနဲ့နားဆင်ကြရမယ်စီးပွားရေးကဏ္ဍမှာတော့
ပါစီဇန်အသစ်ဖွင့်ပေးဖွင့်လို့မယ်တကယ်လည်းရန်ကုန်မှာနေရာရဖို့မလိုဘူးပေါ့နော်။တိတ်ကတော့နေသေးကြည့်ရဲ၊နှစ်ကတော့ပဝင်းကြီးကလည်းလက်မမထိုးကြတာများရအောင်ပါဟိုစင်ဦးမဟိုဒီဦးမ
တရုတ်စွမ်းအင်လုပ်ငန်းကမြန်မာပြည်တွင်း73စီအယောင်ဆိုင်တွေဖွင့်တော်မှာဖြစ်လို့ပြည်တွင်းကအသေးစားလုပ်ငန်းရှင်တွေပေါ်ဘလို့တက်ရောက်မှုရှိနိုင်တယ်လဲဆိုတာစီးပွားရေးကဏ္ဍမှာနားဆင်နိုင်ပါလိမ့်ရှင်အခုရင်ဆုံးတော့မြန်မာအားကစားသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးသွားပါမယ်မိကလေးဘောလုံးသမားတွေထဲမှာတော့အင်္ဂလန်ကဘောလုံးသမားဝိန်းရူနီကိုအားကြခဲ့သူကအသက်19နှစ်အောက်တိုက်စစ်မှုစမ်းတော်တော်ဖြစ်ပါတယ်။သူကမြမလက်ရေးစွင်အမျိုးသမီးဘောလုံးသမားဖြစ်ဖို့ကလေးဘောရဲကလေခွင်းနေထဲမှာလေ့ကျင့်လာခဲ့တာပါ။ပြည်တွင်းအားကစားသမားတွေထဲအင်္ဂလန်ကပရီးမီးယားလိပွဲတွေကိုသာအားပေးကြတဲ့မြန်မာပရိသတ်တွေကြားမှာမိန်းကလေးဘောလုံးသမားတွေအတွက်ပိုးပြီးတော့အခက်အခဲနဲ့ရင်ဆိုင်ရတဲ့အကြောင်းရေးသားထားတဲ့ AFP သတင်းဆောင်ပါကိုကိုစောဝင်းလှိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ဒီအော်ဒီတိုင်းကြောင့်တို့မျိုးကမွေးချင်း9ယောက်ထဲမှာတယောက်ပါဝင်ဖြစ်တဲ့အသက်18နှစ်အရွယ်မှတ်ဆန်းတော်တော်ဟာအခါတရံမှာမိန်းကလေးတွေဘောလုံးကစားတာကိုရှုံချတတ်ကြတဲ့မြန်မာနိုင်ငံမှာထူးချွန်တဲ့ဘောလုံးသမားဖြစ်ဖို့ကြိုးစားနေတာပါ။ဒါကြောင့်လဲဘောလုံးဝါသနာပါတဲ့သူကိုအဖို့ဖြစ်သူကငငယ်ကလေးကအားပေးခဲ့တယ်လို့မှတ်ဆန်းတော်တော်ကပြောပါတယ
်။ "သူကအရန်အားပေး၊အရန်အားပေးတော့သူကိုယ်တိုင်လည်းဖြစ်စေချင်တယ်ပေါ့ကျွန်တော်ကဘုရား။ဒါလေးမင်းကဖြစ်စေချင်တယ်လို့ပေါ့။အဲ့လိုမျိုးကျွန်တော်ပြောတယ်။ကျွန်တော်ကလည်းဖြစ်ချင်တယ်၊ပြန်သွားချင်တယ်။မှားဘလို့ရှိတာဘလို့နေရတယ်ပေါ့။"ဒီမှာတော့ဆိုင်တော့ရွာမှာနေတဲ့ဆိုင်တော့အများကြီးတာတယ
်အခုချိန်မှာတော့ရွာကသူ့တငယ်ချင်းတွေဟာအိမ်အောင်ကြတဲ့သူတွေဖြစ်ကုန်ကြပြီလို့မဆန်းတော်တော်ကပြောပါတယ
်တချို့ဆိုရင်ကျွန်တော်တငယ်ချင်းတွေဆိုရင်အိမ်အောင်နေကြတယ်လို့ကြကုန်ပြီအကြောင်းမတက်တော့ဘူးသူ့ဘာသူလဲလောက်တဲ့လူကလုံနေပြီသူ့လုံနေသူကအဲ့လိုမျိုးလုံကြတာကျွန်တော်ကတော့ဒီရောက်လာဆိုတော့ဘာလဲဆိုတော့လူမှုရေးပေါ့လူမှုရေးဆိုလဲလူတွေနဲ့အများနဲ့ဟဲ့အမြင်ကျဲသွားတဲ့တော့အများနဲ့ဘလူဆက်ဆံရတယ်ပေါ့
လုံခဲ့တဲ့9နှစ်တုန်းကလဲခွင်းတွေကိုဆွန့်လွတ်ပြီးအသက်16နှစ်အောက်အမျိုးသမီးလက်ရွေးစင်အသင်းမှာကစားဖို့ရန်ကုန်ကိုပြောင်းလာခဲ့တာမှာ2016ခုနှစ်မှာမြမလေရေးစင်ဟောင်းတန်တန်ထွေးကသူ့ကိုတွေ့သွားပြီးလက်ရှိနီးပြအဖြစ်လုပ်နေတဲ့ဇွဲကပင် United အသင်းအတွက်သူ့ကိုခေါ်ယူခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာဘောလုံးသမားဖြစ်လို့တဲ့မိန်းကလေးတွေအတွက်စင်ခေါ်မှုအခက်အခဲတွေရှိတယ်ဆိုတာကိုမှတ်ဆန်းတော်တော်သိပါတယ်။ဂါနာ၊ကင်မရွန်နဲ့ဆလိုဗက်ကီးယားလိုနိုင်ငံတွေထဲတာပြီးမြန်မာနိုင်ငံကကမ္ဘာအဆင့်44ရှိနေပေမဲ့ပြပမှာရှင်ပြိုင်မှုအခက်အခဲတွေရှိနေသေးတယ်လို့သူကပြောပါတယ်။
ခါရဲဆိုတာကသူများနိုင်ငံနေနဲ့ကွာတယ်ဆိုတာသူများနိုင်ငံနေမှာ9နှစ်10နှစ်သမီးရွယ်လောက်တွေကတင်နေတယ်ပေါ့ကျွန်တော်တို့မှာ73နှစ်14နှစ်လောက်ရွယ်လောက်ကြောင်တင်နေဆိုတော့ခုနသူတို့နဲ့ကျွန်တော်တို့နဲ့ဘောလုံးဝါသနာပါတိုင်းတော့တူတယ်သူတို့ကငငယ်လေးတွေကတင်နေသူတို့ကျွန်တော်တို့ကပြောမလို့စီနီယာအသက်ရွယ်ချင်းတူပေမဲ့အဲ့လိုစီနီယာ9နှစ်10နှစ်လောက်တော့ကြာနေတော့ဟုတ်အဲ့ဒါကြောင့်မို့ကွာဟာနေတယ်ပေါ့
မိဘနောက်ခံမတောက်နဲ့သူတို့လိုလူတွေအတွက်ဘောလုံးကစားနိုင်ရေးဟာအရေးကြီးတယ်ဆိုတာကိုလည်းသူကပြောပါတယ
်တချို့မိဘကကြတော့ပတ်စံရှင်းရှင်းလိမ့်မယ်ဟိုအလောက်ကန်ရှင်းရှင်းလိမ့်မယ်ဟိုတချို့မိဘကြတော့အလုပ်ကံမရှိဘူးဘာမှမရှိဘူးဆိုရင်ပေါ့အဲ့လိုမျိုးဆိုရင်ဒီဘောလုံးမှမကစားရတော့ဘူးဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဘွားတွေကလမ်းမပြေရောက်ကုန်ပါဟုတ
်သူ့အိမ်မက်ကတော့တနေ့ဥရောပတိုက်မှာဘောလုံးသွားကစားနိုင်ရေးဖြစ်တာကြောင့်အလတ်တဲ့အချိန်တိုင်းမှာလက်ကျစ်မှုတွေပြုလုပ်လေးရှိပါတယ်သူဟာသူ့ရဲ့ဟီရိုဝိန်းရူနီလိုပဲတစ်ခါတည်းမှာကစားတာကြမ်းတက်တယ်လို့ဆိုပါတယ
်ကျွန်တော်အဲ့ဟိုဘောလုံးစားတဲ့ရူနီကြိုက်တယ်ရူနီကြိုက်တော့သူနဲ့တူတယ်ဆိုတော့ကျွန်တော်လက်လိုပဲအဲ့ aggressive ဖြစ်တဲ့စိတ်က night ကိုနေမှာရနိုင်ကျင်နိုင်ကျင်တော့အာရင်သုံးတယ်ကိုမရှိသလားတော့ဟိုကစားလိုက်ကစားတယ်ပေါ့ဘာညာမသိဘူ
းအေပီလာကုံတော့ကမြန်မာအမျိုးသမီးအသင်းက AFC Olympic ခြေစစ်ပွဲ quarter final အထိတက်နိုင်ခဲ့ပါတယ်ဒါပေမဲ့မြန်မာနိုင်ငံကဘောလုံးအသင်းနေတဲ့အထူးသဖြင့်အမျိုးသမီးအသင်းနေတဲ့အင်္ဂလန်က Premier League ပွဲတွေကိုသာအာရုံစိုက်ကြတဲ့မြန်မာပြည်သက်တွေအတွက်အဲ့ဒီအောင်မြင်မှုကစိတ်မလုံရှားစေခဲ့ပါဘူးသူ တို့ရဲ့ဘလုံးပွဲတွေကိုပိဋကတ်တယောက်နှစ်ယောက်ပဲလာပေမဲ့လဲသူ့အနေနဲ့အဆင်မကောင်းမဖြစ်မိဘူးလို့မှတ်စမ်းတော်တော်ကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြောပြသွားတာပါရှင်ခုဆက်ပြီးကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်ချောင်းတွေကိုမူလဆောင်းပါရှင်တွေရဲ့အပေါ်မပြည့်ကိုရဲမင်းထွန်းနဲ့အတူကောက်နှစ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်ဥပဒေအပြောင်းလဲမှာဗရမားရှာသူတွေရဲ့စွန်စားခန်းဆိုတဲ့ခေါင်းစဉ်နဲ့ AFP ဆောင်းပါတပုတ်ကိုလည်းကောက်နှုတ်တင်ပြခြင်းပါတယ်။မိုးကုတ်ဗရမားဟာကမ္ဘာအရေးအသွေးအမြင့်ဆုံးဖြစ်ပြီးအမေရိကန်ဒေါ်လာတန်ပေါင်းများစွာဈေးကွက်ဝင်တဲ့တန်ကြေးအမြင့်ဆုံးကြောင်မြတ်ရတနာဖြစ်ပါတယ်။အရင်တုန်းကတော့ပုဂ္ဂလိကကုမ္ပဏီတွေဟာကြောက်တူးဖော်ခွင့်ရဖို့အစိုးရပိုင်းမြမကြောင်မြတ်ရတနာလုပ်ငန်းနဲ့ဖက်ဆက်လုပ်ကင်ခဲ့ကြပါတယ်။သိမကြခင်ကကြောင်မြတ်ရတနာဥပဒေပြောင်းလဲသွားတဲ့အခါကြောက်တူးတဲ့လုပ်ခွင့်အတော်များများကိုလိုင်စင်သက်တမ်းအသစ်ပြန်ထုတ်မပေးတော့တာကြောင့်အရင်တူးတဲ့တွင်ဟောင်းတွေမှာလက်တူးသမားတွေဟာတရားမဝင်ဝင်ရောက်တူးဖော်ကြပါတယ်။မြေအောက်အတွင်းလှိုင်ကောင်းတွေဟာဝင်ကဘာလိုဖြစ်နေပြီးမြေသားပြုံမကြအောင်ဝလုံးတွေနဲ့သာထောက်ခံထားပါတယ်။အောက်ဆီဂျင်ပေးထားတဲ့ပိုက်တွေရှိနေတဲ့လှိုင်ကောင်းတွေရဲ့အကျယ်ဝန်းဟာယောက်ျားတွေမြေနဲ့ဘိုက်နဲ့ရှက်ထီပြီးတော့တရွေ့ရွေ့သာတွားသွားနိုင်ပါတယ်။အတူကြောက်တူးကြတဲ့၅ယောက်တစ်ဖွဲ့တည်းကတယောက်ကသူတို့တစ်ဖွဲ့လုံးတစ်လလုံးရှာတာမှမြမငွေကြက်တသိန်းလောက်ပဲတန်တဲ့ကြောက်တစ်လုံးပဲတွေ့တယ်လို့ပြောပါတယ်။ဒါပေမဲ့တက်စီဖို့ဆက်ဖို့တွေပေးရတာကလောလောဆယ်မှာ6သိန်းလောက်ကုန်နေပြီလို့လည်းသူကပြောပါတယ်။မြမကြောက်မြတ်ဒူဖို့ရေးလုပ်ငန်းအချိန်မြင့်လာတာဟာ1992လယ်ဝန်းကျင်လောက်ကစခဲ့ပြီးမြမကြောက်မြတ်ယရနာတွေကိုဒဏ်ခတ်ပိတ်ဆို့အရေးယူမှုကိုပြန်လည်ရုပ်သိမ်းလိုက်တာကတော့ဒေါအောင်ဆန်းစုကြည်အစိုးရအဖွဲ့အာဏာရလာတဲ့2016ကျမှဖြစ်ပါတယ်။အရေးသွေးကောင်းတဲ့ဗရမားတွေကိုထိုင်းနဲ့တရုတ်နိုင်ငံကပုဂ္ဂလိကဝယ်လက်တွေစီဓာတ်ရိုက်မှောင်ခိုရောင်းချနေကြပါတယ်။မြမကြောင်မြတ်ယရနာလုပ်ငန်းကတော့စစ်တပ်နဲ့ဆက်နွယ်နေတဲ့လုပ်ငန်းရှင်ကြီးတွေနဲ့ထဲထဲဝင်ဝင်ဆက်နွယ်ပတ်သက်နေသူတွေနဲ့လက်နက်ကင်အုပ်စုတွေရဲ့လက်ထဲမှာပဲအာဂရိလိုက်စားမှုတွေအငင်းပွားစရာတွေနဲ့ဆက်လက်ရှိနေသေးပါပဲလို့ Global Witness အဖွဲ့ကPaul Donowitz ကပြောပါတယ်ဒီအကြောင်းကို The Economic Times online သတင်းမှာဖတ်ရှုနိုင်ပါတယ်ရှင
်မေလ26ရက်နေ့ရက်စွဲနဲ့ asiatimes.com မှာ Jim Pollard ရဲ့စစ်ပြေးရှောင်ရှမ်းတိုင်းရင်းသားတွေနှောက်ယှက်ခံနေရဆိုတဲ့ခေါင်းစဉ်မှာဆောင်းပါးကနေကောက်နှုတ်တင်ပြပါမယ်ထိုင်းမြန်မာနယ်စပ်ဇင်းမဲမြောက်ပိုင်းမှာရှိတဲ့စစ်ပြေးရှောင်စခန်6ခုကရှမ်းတိုင်းရင်းသားပေါင်း6000လောက်ရဲ့အခြေအနေဆိုးရွားလာနေကြောင်းအစချီရေးသားထားပါတယ်ချင်းချောက်ခံရမှုတွေနဲ့တချို့သောလုပ်ရက်တွေဟာမရှိစင်းရသားတွေအပေါ်ငရေကြောက်စေသလိုဖြစ်နေပါတယ်လွန်ခဲ့တဲ့18လလောက်ကတည်းကဒီစခန်းတွေဟာနိုင်ငံတကာအကူအညီတွေဖျက်တောက်ခံရတဲ့အပြင်မကြခင်ကစခန်းအနီးအမြောက်ဆန်တွေကြောက်ခဲ့သလိုစဘာစိုက်ပျိုးတာတွေလည်းဟန်တာခံရတယ်လို့ဆိုပါတယ်ဒီစခန်းတွေမှာနေတဲ့သူတွေက1990အနောက်ပိုင်းနှစ်တွေကရှမ်းပြည်နယ်အလဲပိုင်းကနေထွက်ပြေးလာသူတွေလို့ဆိုပါတယ်သူတို့ဟာထိုင်းနေဆက်ကိုဖျက်ကျော်အလုပ်လုပ်ခွင့်ရှိပါတယ်တဲ့အခုကအဲ့ဒီစကန်တွေအနည်းမှာတက်မတော်ကစစ်တပ် AR ဖြည့်တင်းပြီးလမ်းသစ်တွေဖောက်တဲ့အပြင် drone တွေအသုံးပြုပြီးရွှေပြောင်းခံရှမ်းတိုင်းသားတွေပေါ်စောင့်ကြည့်နေတယ်လို့ရှမ်းလူခွင့်ရေးအဖွဲ့ SHRG ကိုကိုးကားရေးသားထားပါတယ်။ February လတုန်းကစကန်တစ်ခုရှိရာနေရာတွေ120မမအမြောက်ကြီးစံ6လုံးအပြစ်ခံရပြီးတဲ့နောက်လူတွေအကာအကွယ်ယူဖို့ဘန်ကာတွေတူးပြီးနေရတယ်လို့ပြောပါတယ်။2019ခုနှစ်မှာတော့မိုင်းဆက်မြို့နယ်လွိုင်ကော်ဝမ်စကန်အနီးကတောင်ကုန်းတွေကိုဝတ်တက်တွေကသိမ်းယူခဲ့ပါတယ်တဲ့လွန်ခဲ့တဲ့နှစ်20ကရှမ်းဒေသခံတွေကိုမောင်းထုတ်ပြီးရှမ်းပြည်နယ်မြောက်ပိုင်းကဝါလူမျိုးတွေကိုအာဓမနေရာချထားပေးခဲ့တဲ့နေရာတွေမှာ United World State Army UWSA ကအာဏာခိုင်မြဲအောင်ကြိုးစားနေပါတယ်တဲ့နေကန်လယ်မြေတွေအစစ်စခန်းတွေအရှိုးရှိုးပေါ်လာပြီးစစ်ပြေးရှောင်စခန်းတွေဟာလည်းကုလသမဂ္ဂရဲ့စစ်ပြေးရှောင်စခန်းမြေပုံစည်းရင်းကနေပျောက်ကွယ်နေရတယ်လို့ဆိုပါတယ်ရှမ်းပြည်နယ်တောင်ပိုင်းမိုင်းတုံကဝစစ်ဌာနချုပ်မှာလဲထောင်ချီတဲ့တပ်တွေရဲ့စီးရေးပြပွဲတွေရှိနေပါတယ်တဲ့။နိုင်ငံတကာအကူအညီတွေကုန်ခန်းသွားတာနဲ့အမျှရွှေပြောင်းခံရှမ်းတိုင်းရင်းသားတွေရဲ့အနာဂတ်ဟာလဲဝေဝါးနေကြောင်းဒီစကန်6ခုကလူတွေအနေနဲ့ပြန်လဲနေရာချထားရေးစကန်တစ်ခုကိုပြန်ဖို့လဲညှင်းဆုံနေကြောင်းအဓိကအချက်ကတော့စစ်တပ်စကန်တစ်ခုကအဲ့ဒီအနားမှာရှိပြီးတမိုင်းရသူတို့တွေဟာအာဓမစေခိုင်းမှုနဲ့အစားအစာရိတ်ခါတောင်းဆိုရခံရလေးရှိကြောင်းရေးထားပါတယ်။ဘိန်းစားတို့စီမံကိန်းရနေရာရှိပြောင်းလာတဲ့ဝ3,200လောက်ဟာအခုရာဘာထုတ်လို့ရေးကိုလုပ်နေတယ်လို့တရုတ်အင်ဂျင်နီယာအများပြားကိုလည်းမိုင်းတုံဆယ်ဆောက်လို့ရေးမှာတွေ့ရှိရကြောင်းရှမ်းပြောက်ကွင်းရဂျမ်တောင်းကိုကိုကဖော်ပြထားပါတယ်။ဆောင်းမဏီကုန်းမှာတော့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီရဲ့မြန်မာခီးစဉ်ကိုဖော်ပြထားပြီးထိုင်းနယ်စပ်ဒုက္ခသည် 98,000 ကိုပြန်လည်စီစစ်လက်ခံရင်းနဲ့ပတ်သက်ပြီးအပြေရှာတာတွေကိုအရှိန်မြင့်လှုပ်ဆောင်ပေးဖို့ဂရန်ဒီကဒေါန်ဆန်းစုကြည်အစိုးရကိုတိုက်တွန်းခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာ
အခုတစ်ခါနာဆင်လေ့လာကြရမယ်အမေရိကန်စတိုင်အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတ်တန်ကစီစဉ်ပို့ချထားပါတယ်ရှင်
ဒီ game နဲ့တင်ပြမယ် idiom အသုံးကတော့
chip on your shoulder
ဖြစ်ပါတယ်စာလုံးပေါင်းက CHIP chip ကဒီနေရာမှာသစ္စာတစ်တုံးငယ် ON on ကအပေါ်မှာ YOUR ယောအသင်ဤ SHOULDER shoulder ကပခုံးဆိုတော့စခွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပခုံးပေါ်မှာတင်ထားတဲ့သစ္စာလေးပေါ့ဒီတော့ဆင်းသက်လာတာကတော့19ရာစုကလို့ဆိုပါတယ်ထိုစဉ်ကရန်ဆခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုဘုဟုပုံမှာတင်းပြီးတတ္တိရှိရင်ဘုဟုပုံမှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြားကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ် idiom အသုံးရတော့စိတ်ထဲမှာမကြည်မနှက်ဖြစ်နေတယ်ဆိုတာကိုဟာမူရကြည်ချင်းအဖြစ်တိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တုံတွင်းတွင်းဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးဘဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမကြည်နှက်နေသူရံဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ဒီငနေသားကဘာဖြစ်နေတာလဲဗျ။ဒီထားနော်သူကလောကကြီးကိုမကြည်မနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် What's bothering that guy? Watch out. He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုခုကြောင့်မကြည်မနှက်ဖြစ်နေတဲ့လူစားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ
He's got a chip on the shoulder.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒလလတ်တန်ရဲ့ idiom အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ပြီးတဲ့နောက်အခုစီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်တရုတ်စွမ်းအင်ကုမ္ပဏီ China National Petroleum Corporation ဟာမြန်မာနိုင်ငံထဲမှာ73စီလက်လီအယောင်ဆိုင်တွေဒါဇင်နဲ့ချီပြီးတော့ဖွင့်ဖို့ပြင်နေပါတယ်။ရန်ကုန်မန္တလေးနဲ့နေပြည်တော်လိုမြို့ကြီးတွေမှာအယောင်ဆိုင်တွေဖွင့်ဖို့အခုလိုတရုတ်ကုမ္ပဏီကြီးတစ်ခုရဲ့ခြေလှမ်းသေးဟာလက်ရှိပြည်တွင်းကအသေးစားလုပ်ငန်းရှင်တွေပေါ်ကောင်းကျိုးဆိုးကျိုးတက်ရောက်မှုတွေဘလို့ရှိနိုင်ပါသလဲ။လက်လီ73စီဈေးကွက်ကိုအရင်းရှင်ကုမ္ပဏီကြီးတွေကလဝကြီးအုပ်သွားနိုင်ခြေရှိနေသလားဆိုတာကိုတာချီလိပ်မြို့စီလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးကြည်မြင့်စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆွထွန်းတို့နဲ့ဆွေးနွေးပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သိကြေထိုက်ကတင်ပြထားပါတယ်ရှင
်။ဟုတ်ပါစီစီကိုလိုက်ပြီးကြောင်းလဲတော့ချက်ချင်းမလုံနိုင်ရအတက်ကတော့လုံတော့အကျမှာတော့ချက်ချင်းတော့လုံကြတော့ချိုးဆန်အောင်လုံတယ်ချိုးဆန်အောင်လုံတာမတွေ့ဘူးနော်။တချို့ကတော့ဒီတန်းတန်းထိန်းပြီးသွားတာဟာမျိုးရှိတာပေါ့နော်။စီစီတက်တဲ့နေရာမှာတော့အားလုံးကလည်းပြိုင်နဲ့တက်ကြတာပေါ့နော်။ဟုတ်ပါစီစီလည်းတက်တယ်တော်လာကြတယ်ဆိုတော့တော်လည်းဆင်းရဲကြရဆိုတဲ့နေရာမှာတော့တချို့ကငါကြံခဲ့တာမျိုးရှိတယ်ဗျနော်။အဲလက်ရှိနေသားမှာလည်းအခုဒီရန်ကုန်ဘက်ထရိုဆိုပြီးတော့မှရန်ကုန်တိုင်းဒေသကြီးစူဝါနဲ့ပေါင်းပြီးတော့ဖွင့်တယ်ဆိုတော့စီစံချုပ်တယ်ဖွင့်တာတွေ့။ဒါတော့ရန်ကုန်တိုင်းဒေသကြီးစူဝါနဲ့မြေကြီးပေးတာဗျနော်။မြေကြီးရင်းနှီးနယ်မှုလုပ်တယ်။ဒီကုန်ကြီးကလုပ်ငန်းကုမ္ပဏီကနေဒီဂျန်နယ်မန်လေးဂျန်နယ်စဗက်စမန်လုပ်ပြီးတော့ဆိုစက်ဖွင့်တယ်။အဲဒီစီစံနေရာတော့ဂျန်နယ်စီစံနဲ့ဆိုင်တော့ဈေးတက်တာတော့တွေ့။
မြန်မာနိုင်ငံတွင်းက73စီလက်လီအယောင်ဆိုင်တွေရဲ့ဈေးနှုန်းသတ်မှတ်မှုအခြေအနေကိုစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းပြောပြခဲ့တာပါအကျိုးမြတ်သေးချာတဲ့73စီလက်လီအယောင်ဆိုင်လုပ်ငန်းပါတော့လက်ရှိမှာတရုတ်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ Petro China ဘိုင်း Singapore Petroleum Company SPC ကရွှေတောင် Energy နဲ့ဖက်ဆက်လုပ်ပြီးရန်ကုန်မှာတော့73စီလက်လီအယောင်ဆိုင်တစ်ခုကိုပြီးခဲ့တဲ့မလ30ရက်နေ့ကဖွင့်လှစ်ခဲ့ပါတယ်။နိုင်ငံတကာလုပ်ငန်းကြီးတွေဘက်ကလည်းလက်လီအယောင်ဆိုင်လုပ်ငန်းဘက်ဝင်ဖို့စိတ်ဝင်စားပေမဲ့တကယ်လက်တွေ့အကောင့်ထဲဖော်နိုင်တာကတော့သိမတွေ့ရသေးဘူးလို့လည်းဒေါက်တာဆုထွန်းကပြောပါတယ
်။စီစံရဲ့သဘောမှာတော့ဟိုတကယ်ရောင်းလာတာလူကြီးမှပဲရောင်းလာတာပေါ့နော်။ရန်ကုန်မင်းလေးအစားရှိတယ်ပေါ့နော်။ကားဖီးရယ်နော်နိုင်ငံလုံးကကားဖီးရယ်90ရာခိုင်နှုန်းကရန်ကုန်မှာရှိတာပေါ့နော်။အဲ့ရန်ကုန်မှာပဲရောင်းမှုတွေကစီစံအစ်စ်ဖွင့်ပေးဖွင့်ပေးမယ်လေတကယ်တမ်းရန်ကုန်မှာနေရာရဖို့မလွယ်ဘူးနော်တစ်ကတော့မြေကြီးကြီးရဲ့နှစ်ကတော့ပတ်ဝန်းကျင်ကလည်းလက်မမထိုးကြတာများရန်ကုန်မှာဟိုစင်မှုမဟိုတရုတ်မှာမဟုတ်ဘူးလူပဲဖွင့်မယ်သ ူတယ်ပဲလာလာပါပဲလာလာတော့စီတိုင်းဖွင့်နေတယ်ဆိုရင်ကမှဖွင့်လို့မလွယ်ဘူး။အဲဒီညီလေးကြီးကတစ်ချက်နှိမ့်ချက်ပတ်ဝန်းကျင်လည်းမှမထူတာချက်။ဒီလေးကြီးရဲ့ဆိုတာစီတိုင်းအတွက်မြေနေရာလည်းမရှိဘူး။စီတိုင်းမြေနေရာကကျွန်တော်မှရှိရင်မြေခွက်အများဆုံးအချင်းချင်းလေးတွေများမြေခွက်အခြေကြီးရဖို့လည်းမလွယ်ဘူး။ဆိုအဲ့နှစ်ချက်ကြောင့်လည်းရှိတခြားကုမ္ပဏီတွေဟိုလာမယ်လာမယ်လို့ပြောတာပဲဒါပေမဲ့အတန်မဲကြတယ်ပြောင်းနေအောင်နော်။အဲ့တော့လုံးလို့ရတာတစ်ခုပဲရှိရယ်သူတွေမှာရှိရယ်လက်ရှိကြားထားတဲ့စီဇန်တွေကိုပဲဂျီဘီလုံးမယ်ချိုးတူပူပေါင်းဆောင်ရမယ်အဲ့လိုမျိုးမှာပဲလုံးလို့ရတာဒါပေမဲ့လက်ရှိကြားထားပြီးသားစီဇန်တွေနေနေရတယ်သူတို့တွေအချိုးမြက်ရှိပြီးသားဖြစ်တော့ထပ်ပေါင်းဖို့အတွက်လည်းသူတို့တွေပေါင်းမယ်လို့ကြောင့်မမြင်ဘူးအဲ့ကြောင့်လက်ရှိကျွန်တော်တို့ဘာဘာစီဇန်ဖွင့်မယ်လို့ပြောလို့မယ်ဟိုနိုင်ငံကုန်ပြီလာတယ်ဆွေးနွေးရဟိုပြောဒီပြောဒါပေမဲ့အလုပ်ဖြစ်တာတော့မတွေ့သေးပါဘူ
းတရုတ်ရဲ့ China National Petroleum Corporation ကမြန်မာနိုင်ငံတွင်းမြို့ကြီးတွေမှာ73စီလက်လီအယောင်ဆိုင်တွေဖွင့်ဖို့ဆိုရမှာအဓိကအခက်အခဲကရန်ကုန်မြို့တွင်းမှာနေရာရဖို့ဖြစ်တယ်လို့ဒေါက်တာဆုထွန်းကရှုမြင်ပါတယ
်။စီတွင်းနဲ့ဟာတော့ကျွန်တော်စီတွင်းနဲ့နှစ်ပိုင်းရှိတယ်ဆိုတော့စီတွင်းလာတယ်ဗီဒီယိုရောင်းလာတယ်ပေါ့နော်။စီတွင်းလာတော့ဒါဟိုပေါ့လက်ကားသွင်းတဲ့လူတွေပေါ့လက်ကားသွင်းတဲ့လူတွေကကျွန်တော်တို့ပြီးတော့တော့အကျိုးမြတ်မရှိကြအောင်နေရပေါ့နော်။သူကလက်ကားတော့ဟိုလိုနီးပါတင်ရတယ်သူကဒီမှာရောက်ရင်တော့လက်လီဓမ္မကပဲအကျိုးမြတ်ရှိတာပေါ့လက်လီဆိုတာခုနစီရန်ကုန်မင်းကလေးလူကြီးမှာစီစဉ်ဖွင့်တာပေါ့လက်လီမှာတော့မှ2မျိုးရှိတယ်ရန်ကုန်မင်းကလေးမှာဖွင့်တဲ့လူကမြတ်တာဒီလမ်းကြားမှာပေါ့တကယ်လို့တကယ်လို့ကြားမှာပေါ့ဒီဟို highway လမ်းလို့ဒီလမ်းပေးမှာဖွင့်တဲ့လူတွေကတော့မခိုက်ဘူးရှုံးတယ်ရှုံးစီစဉ်နေရပြန်ပြေးတာတွေ့တယ်အဲ့တော့လက်လီနဲ့လက်ကားပေါ့လက်ကားကအင်ပိုးလုပ်တဲ့လူအင်ပိုးတာအနေနဲ့ကတော့လက်ရှိနေထားမှာအကျိုးမြတ်မရှိဘူးလမ်းရတွေ့တဲ့တွေ့တဲ့လူတွေတို့လည်းမြတ်ဖို့သိဖို့တော့VD ကမှနှစ်ပိုင်းပေါ့ဒီလူကြီးမှလောက်တဲ့ VD တဲ့မျိုးပြမှလောက်လို့ရတာ VD နဲ့တစ်ခုရှိတော့လူကြီးမှလောက်တဲ့ VD ပဲကျွန်တော်အကျိုးမြတ်များရုပ်ပြင်းတွေမှလောက်တဲ့ VD ကအကျိုးမြတ်နေအချို့ရပြန်တော့ပိတ်တာများလေကျန်အောင်ကျင်းတဲ့လူတွေတော့များအဲ့တော့တန်ရာဝင်လာတယ်ဆိုတော့နှစ်ခုရှိတာပေါ့ရန်ကုန်မန္တလေးမှဖွင့်လို့ရမယ်ဆိုတော့သူတို့အတွက်အကျိုးမြတ်ရှိဒီဘားနေငင်ပို့လို့တယ်ဆိုတော့သူတို့အတွက်အများကြီးတော့မမြတ်နိုင်ဘူးမမြတ
်ရန်ကုန်မန္တလေးနေပြည်တော်က73စီလက်လီဆိုင်တွေနဲ့မတူတဲ့ထိုင်းနယ်စပ်မှာတော့ထိုင်းဘက်ကဝယ်ပြီးအသုံးပြုနေကြတာဖြစ်ပါတယ်။နယ်စပ်ကို73စီဖြန့်ဖို့အတွက်ကတည်ယူပို့ဆောင်ရေးအခက်အခဲရှိတာကြောင့်တရုတ်လုပ်ငန်းကြီးဝင်လာရင်နယ်စပ်တစ်လျှောက်လက်လီဈေးကွက်အပေါ်မှာတော့တက်ရောက်မဲ့အနေအထားတိတ်မရှိဘူးလို့နယ်စပ်မြို့တချီလိတ်က73စီလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးကြည်မြင့်ကရှုမြင်ပါတယ
်။အခုလုံးလောက်စင်ရတော့ကျွန်တော်တို့ကဟိုထိုင်းရနေပြီးတော့မှ twin စီပေါ့နော်အဲထိုင်းရနေ twin နေဆိုတော့ထိုင်းရတော့တို့ကစင်ကာပူဘက်ကနေလာတာပေါ့အဲအဲ့ဒါဟိုကျွန်တော်တို့ကဒီအဲ့ဒီစီကိုပဲ twin တာလေဟိုတို့စီကတို့ twin မဲ့စီကကျွန်တော်တို့ဒါကအခုလက်ရှိ twin နေတဲ့စီရဲ့ quality ကိုပြင်မပြီးတော့ကျွန်တော်တို့ကမတည်ဘူးပေါ့နော်အဲစီဆိုင်ရဲ့သဘောတဘာဝကတော့သူကမတူတာတော့မရှိပါဘူးအကုန်လုံးအတူတူပဲဒါပေမဲ့ကျွန်တော်တို့ကဒီမှာဖြန့်ပြူတာကဒီ data တွင်းမဲ့လေဟိုတချို့လဲဒီတောင်ကြီးအထိဒီအစ်မင်းစီတို့ဘာတို့ဆိုတာတော့ကျွန်တော်တို့ဒီဟို premier နေပါတယ်ကြတော့တောင်ကြီးပဲအထိသွားကြတယ်ခင
်တကယ်လို့တရုတ်လုပ်ငန်းကြီးဘက်ကလက်ရှိ73စီလက်လီအယောင်ဆိုင်ကြီးထဲဈေးနှုန်းတက်တာလာပြီးဈေးကွက်ကိုထိန်းချုပ်လိုက်မဲ့အနေအထားမျိုးဖြစ်လာနိုင်မလားဆိုတာကိုလည်းဦးကြည်မြင့်ကအခုလိုမြင်ပါတယ
်စီဝဲတဲ့အခါမှာဟိုအကြီးသွေးရရှိသေးတယ်လေတရုတ်စီကဘလောက်အကြီးသွေးရှိတယ်လဲဆိုတာတော့ဒါတော့ကျွန်တော်တို့ကတစ်ခါမှလည်းမသိဘူးတော့မသိသေးဘူးပေါ့အဲ့တော့သူတို့စီဝင်လာပြီဆိုရင်သူတို့စီနဲ့လက်ရှိကျွန်တော်တို့ကသုံးနေတဲ့စီနဲ့ဒါကျွန်တော်တို့ကဟိုသွားပြီးရှင်းရမှာပဲအဲ့ဒါလို့ရှင်းတဲ့အခါမှာ quality ကဘယ်စီကပို့ပြီးတော့အဆင်မြင့်တယ်လဲအဲ့မြင့်တဲ့စီကိုပဲကျွန်တော်တို့ကဝယ်မှာပါသိပြီးတော့ဈေးပေါ်ရင်ဒါတွေကကျွန်တော်တို့ကဟိုအပါတချို့သုံးဆွဲသူကမကြိုက်ဘူးလေဟိုစကားတော့ပြောမှာပဲလေအဲ့ဒီတော့ကျွန်တော်တို့ကလည်းဟိုဘယ်လိုဖြစ်သွားမလဲဆိုတော့ဥပမာသူတို့စီကကျွန်တော်တို့ဟိုကျွန်တော်တို့လည်းများစွာရော့နေမယ်ဆိုလို့ရှိရင်ဟိုကျွန်တော်တို့ကလည်းရောင်းနိုင်မှာမဟုတ်ဘူးလေအဲ့တော့ရောင်းနိုင်မှာမဟုတ်ဘူးဆိုရင်ကျွန်တော်တို့ကလည်းအဲ့ဒီမှာလိုက်ပြီးတော့မှဟိုအပါပေါ့မိစဉ်ကြည့်ကားရမယ်ပုံစံမျိုးဖြစ်မှာပဲ
Thank you.
မတ်တင်ဂီတာရဲ့စီးပွားရေးစီစဉ်ကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်ပြီးတော့နားဆင်ရမယ့်သုတဆောင်လေအမေရိကန်တခွင်စီစဉ်မှာတော့အမေရိကန်ရဲ့အစိုးရရုံးပိတ်ရက်အဖြစ်တရားဝင်သတ်မှတ်ထားတဲ့ကြာဆုံးစစ်သည်တွေအတွက်အောင်မေပွင့်နေ့ Memorial Day ကြောင်းကိုကိုအောင်အောင်ကတင်ပြထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုမှာမေလရဲ့နောက်ဆုံးသတင်းပတ်တင်လာနေကို Memorial Day ကျဆုံးစစ်သည်တွေအတွက်အောက်မေပွဲနေ့အဖြစ်သတ်မှတ်ထားပါတယ်။ဒီနေ့အတွက်အောက်မေပွဲနေ့ကိုတော့မေလ29ရက်နေ့မှာကျင်းပတာပါ။နိုင်ငံတော်အားလည်းအဖြစ်သတ်မှတ်ထားတဲ့ဒီအောက်မေပွဲနေ့မှာအထိမ်းမှတ်ခန်းနာတွေ၊ကြီးတက်လန်းလျှောက်ပွဲတွေ၊ပျော်ဝဲရှင်ပွဲတွေ၊ဂီတဖျော်ဖြေပွဲတွေနိုင်ငံတော်ဝန်ကျင်းပကြပါတယ်။အမေရိကန်နိုင်ငံတော်ဝန် Washington DC, New York, Chicago အပါအဝင်မြို့တော်တော်များများမှာဒီအောက်မေပွဲနေ့တွေကိုကျင်းပကြပါတယ်။အဲ့ဒီနေ့မှာဆိုရင်အမေရိကန်စစ်တပ်မှတာဝန်ထမ်းဆောင်နေတဲ့သူတွေကစစ်မှုထမ်းဟောင်းတွေလည်းပါဝင်ဆင်းနေကြပါတယ်။လူလူတွေကတော့စစ်ပွဲနဲ့သက်ဆိုင်တဲ့အမှတ်တရနေရာတွေ၊ကြာဆုံးစစ်သည်တွေကိုမြုပ်နှံတဲ့စစ်သည်ငယ်တွေကိုတွားပြီးပန်းစည်းတွေချ၊အလံငယ်လေးတွေတွားပြီးတော့စိုက်ထူလေးရှိပါတယ်။ကျွန်တော်တို့ VOA ရုံးနဲ့တိမ်မဝေးလာတဲ့ပင်မလွတ်တော်အဆောက်အဦးကြီးအနောက်ဘက်မြက်ခင်းပင်မလေးပဲအောက်မေပွဲနေ့မတိုင်ခင်အချိုနေ့ည၈နာရီမှာကြာဆုံးသူတွေနိုင်ငံကာကွယ်ရေးတာဝန်ထမ်းဆောင်နေတဲ့စစ်သည်တော်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဂုဏ်ပြုပြီးဂီတဖျော်ဖြေပွဲကျင်းပသလိုမှတ်တမ်းရုပ်ရှင်တွေနဲ့နောက်ဒီကြပြားတွေလည်းရွတ်ဖတ်ကြပါတယ်ဂီတဖျော်ဖြေပွဲအစီအစဉ်ကိုရုပ်မြင်သံကြားကနေလည်းတက်ရိုက်ထုတ်လင်းပြသပါတယ်ဒီအောက်မွေပဲအခမ်းအနားကိုတော့အငင်းစားဗိုလ်ချုပ်ကြီး Colin Powell လည်းအမြဲတက်ရောက်လေရှိပါတယ
် We would now like to salute all the men and women from our armed services as the orchestra and chorus perform the armed forces medley United States Coast Guard
ဟိုလုံးကတော့အောက်မေဘွယ်နေ့လို့မသတ်မှတ်ခင်မှာကြာဆုံးစစ်သည်တွေကိုအောက်မေဂုံပြူတဲ့အနေနဲ့ပန်းတွေပန်းခွေတွေအလံတွေကိုကြာဆုံးသူတွေရဲ့အမှတ်တိုင်မှာချိတ်ဆွဲဆင်ရင်လေးရှိပါတယ်1868ခုနှစ်မေလ30ရက်နေ့မှာပြည်တွင်းစစ်ပြီးကြာဆုံးခဲ့သူတွေကိုရည်ရွယ်ပြီးပထမဆုံးအကြိမ်ကျင်းပတာပါအဲ့နောက်1883ခုနှစ်မှာတော့နယူးယောက်ပြည်နယ်ဟာအောက်မေပွဲနေ့ကိုတရားဝင်အားလည်းရက်နေ့အဖြစ်သတ်မှတ်ခဲ့ပါတယ်1800အကုန်ပိုင်းနှစ်တွေမှာတော့မြို့တော်တော်များများမှာအောက်မေပွဲနေ့အဖြစ်ကျင်းပလာကြပြီးပြည်နယ်တော်တော်များများမှာလည်းတရားဝင်အားလည်းရက်အဖြစ်သတ်မှတ်ခဲ့ပါတယ်အောက်မေပွဲနေ့မှာဆိုရင်တော့မြို့တော်ဝါရှင်တန်မှာအခမ်းအနားတွေတော်တော်များပါတယ် Constitution လမ်းမကြီးတစ်လျှောက်9လမ်းတောင်းကနေ18လမ်းတောင်းအထိအောက်မွေပဲနေ့ချီတက်လမ်းလျှောက်ပွဲကျင်းပပါရယ်အခုလိုအကြီးအကျယ်ဆုံးချီတက်လမ်းလျှောက်ပွဲဆင်နွှဲလာတာဒီနှစ်ဆိုရင်15ကြိမ်မြောက်ဖြစ်ပါတယ်လမ်းလျှောက်ချီတက်ပွဲအနှစ်90ကြာရပ်ဆိုင်ထားရကနေ2004ခုနှစ်ကနေစတင်ပြီးပြန်လည်ကျင်းပလာတာပါအမေရိကန်တပ်ဖွဲ့ဝင်တွေစစ်ပြန်စစ်မှုတန်းကြီးတွေဟာခေတ်ဆက်ဆက်ဝစ်ဆင်ခဲ့ကြတဲ့စစ်ဝတ်စုံတွေကိုဝစ်ဆင်ပြီးချီတက်လမ်းလျှောက်ကြပါတယ်တပ်ဖွဲ့ဝင်အင်အားထောင်နဲ့ချီပဝင်ပြီး3နာရီလောက်ကြာတဲ့ဒီချီတက်ပွဲမှာအာဖဂန်နစ္စတန်အီရတ်စစ်ပွဲတွေကဆလို့ BNN ကိုရီးယားစစ်ပွဲပထမကဘာစစ်ဒုတိယကဘာစစ်ပွဲအတွင်းကြာဆုံးသွားတဲ့စစ်သည်တော်တွေစစ်ပြန်စစ်မှုတန်းဟောင်းတွေကိုဂုဏ်ပြုကြပါတယ်လွတ်တော်ရှိကဒီ National Mall လို့ခေါ်တဲ့အမျိုးသားရည်မြင်မှာဆိုရင်လေတပ်ဖွဲ့ဝင်တွေကိုဂုဏ်ပြုတဲ့ခန်းနာစီစဉ်နေများကြီးရှိပါတယ်အမတ်တရနေရာတွေဆောက်လုပ်ထားတာမှာဒုတိယကမ္ဘာစစ်ပွဲအတွင်းကြာဆုံးစစ်သည်တွေ BNN စစ်ပြန်တွေကိုရီးယားစစ်ပြန်တွေအတွက်အမတ်တရနေရာတွေအဲ့ဒီနေရာတွေမှာလာရောက်ပန်းစည်းချနိုင်ပါတယ်အမေရိကန်ပြည်အောင်စုအတွက်အသက်ပေးလူခဲ့တဲ့စစ်သည်တွေအတွက်ရည်စူးဆောက်လုပ်ထားတဲ့အထိမ်းအမှတ်နေရာတဒါဇင်ကျော်လောက်ဝါရှင်တန်မြို့တော်မှာရှိပါတယ်အဲ့ဒီထက်ကလူသိများတဲ့နေရာတစ်ခုကတော့ Marine Corps စစ်ပွဲအထိမ်းအမှတ်နေရာပါဒုတိယကမ္ဘာစစ်တွင်1945ခုနှစ်မှာဂျပန်ဂျိုအိုဂျီမာကိုMarine တပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက် American Line site ထူနေတာကိုမှတ်တမ်းတိုက်ပုံရိုက်ကူးနိုင်ခဲ့ပါတယ်။အဲဒီတပ်ပုံတွေကအတိုင်း Marine တပ်ဖွဲ့အလံထူနေပုံကိုအမှတ်တရကြောက်ရွံ့ဖြစ်ဆောက်လုပ်ထားတာပါ။1985ခုနှစ်ကတည်းကကြာဆုံးခဲ့တဲ့စစ်သည်တွေအားလုံးအတွက်ရည်စူးပြီးတော့ဆောက်လုပ်ခဲ့တာလည်းဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပွဲအမှတ်တရအထိမ်းအမှတ်နေရာကိုတော့American တပ်ဖွဲ့ဝင်16သန်းနဲ့ကြာဆုံးစစ်သည်4သိန်းကိုရည်စူးပြီးတော့ဆောက်လုပ်ထားတာပါ2004ခုနှစ်မေလ29ရက်နေ့မှာစစ်မှုတန်းဟောင်းတွေပြန်လည်တွေ့ဆုံကြပြီးအဲ့ဒီအထိမ်းအမှတ်နေရာကိုဖွင့်လှစ်ခဲ့တာပါဆက်ဝိုင်းပုံမြေနေရာပေါ်မှာဆောက်လုပ်ထားတဲ့ဒီအထိမ်းအမှတ်နေရာမှာတော့ အမေရိကန်ပြည်နယ်တွေနဲ့စစ်ပွဲတွေအတွင်းအမေရိကန်တပ်ဖွဲ့တွေအမှုထမ်းခဲ့တဲ့တိုင်းပြည်တွေရဲ့နာမည်တွေကိုရေးထိုးထားပါတယ်မြန်မာနိုင်ငံလည်းအဲ့ဒီအထက်မှာပါဝင်ပါတယ်ဒါ့အပြင်အထိမ်းအမှတ်နိုင်ငံပေါ်မှာကြာဆုံးအမေရိကန်စစ်သည်တွေအတွက်ရည်စူးပြီးတော့ရွှေရောင်ကျဲ4048ခုကိုလည်းတပ်ဆင်ထားပါတယ်အောက်မေ့ဘွယ်နေ့လို့ဆိုလိုက်ရင်စစ်ပြန်စစ်မှုတောင်းတွေရဲ့မော်တော်ဆိုင်ကနဲ့လှည့်လည်ပွဲရလဲလူသိများထင်ရှားပါတယ်American တပ်ဖွဲ့ဝင်တွေကိုဂုံပြူတဲ့အနေနဲ့ rolling တနာလို့ခေါ်တဲ့ motorcycle တွေ Washington DC မြို့တော်မှာစုဝေးကြပါတယ်။ဆိုင်ကယ်စီးသူ9000လောက်ဟာမြို့ကိုလှည့်လည်မောင်းနေတာကြောင့်မိုးချိမ့်တန်လို့လဲကြားနေရပါတယ်။ rolling တနာ season ကို BNN စစ်ပွဲနောက်ပိုင်းကတည်းကစတင်ခဲ့ပါတယ်။ BNN စစ်ပွဲအတွင်းပါဝင်တဲ့စာဆုံး American စစ်သည်တွေကိုကုန်တိတ်ခါရှိရှိတကြိုခွင့်မရသလိုအမိမြေကိုပြန်လဲသေဆောင်လာခွင့်မရတဲ့အခြေအနေတွေကိုမီးမောင်းထိုးပြချင်တာကြောင့်အခုလိုမော်တော်ဆိုင်ကယ်နဲ့အင်အားပြချီတက်ကြတာကနေဒီအစည်းအဝေးစတင်လာခဲ့တယ်လို့ဆိုပါရယ်အောက်မေဝယ်နေ့မတိုင်မီမှာပဲ Washington DC နဲ့မြင်းနယ်သာချားတဲ့ဗာဂျီးနီးယားပြည်နယ်ရင်းကအာလင်တန်အမျိုးသားစစ်သည်ချင်းကဒီကြဆုံးစစ်သည်တွေမြုပ်နှံထားတဲ့အမှတ်တရအမှတ်တိုင်ကြောက်ပြားတွေရှိမှာတိတ်နဲ့ချီတဲ့အလံငယ်လေးတွေကိုလိုက်ပြီးတော့စိုက်ထူကြတာဟာဆိုရင်လဲနှစ်ပေါင်း60ကျော်လာပါပြီ The Old Guard လို့ခေါ်တဲ့အခမ်းအနားပြင်ဆင်ရေးဆိုင်ရာတပ်ဖွဲ့ကဒီလန်တွေကိုလိုက်ပြီးတော့စိုက်ထူကြပါတယ်ဤရက်စစ်ပွဲကာလ2010ခုနှစ်မှာကြာဆုံးခဲ့တဲ့အသက်22နှစ်အရွယ်ကိုဖြစ်သူအတွက်အလန်လာစိုက်ထူသူတပ်ဖွဲ့ဝင် Dakota Williams က
I love you I'm sorry
သူရဲ့ချစ်ချင်းမြတ်တာအကိုဖြစ်သူကိုနေ့စဉ်သတိရပြီးတော့ဝန်ထဲကြောင်းနဲ့သူလဲစစ်တပ်ထဲမှာအမှုတန်းတဲ့အတွက်အကိုဖြစ်သူဂုံယူနိုင်လိမ့်မယ်ဆိုပြီးတော့ပြောသွားတာပါ The Old Guard တပ်ဖွဲ့ကဒီစစ်တီအင်အားထောင်တဲ့ခြေအားစာဆုံးစစ်တီတွေရဲ့ဂူပိတ်မှန်တွေမှာအလံငယ်လေးတွေစိုက်ထူကြရမှာပထမဆုံးအချိန်နဲ့ပါဝင်ခဲ့သူ Ashanti Harris က
To just see how many people lost their lives and to be able to put a flag on their tombstones
စာဆုံးခဲ့တဲ့ရဲဘော်တွေနဲ့သူတို့ရဲ့အမှတ်တရဂူပိတ်မှန်တွေမှာအခုလိုလာပြီးတော့အလံစိုက်ထူရတာအရန်ကိုအတိတ်ပဲရှိလွန်ပါတယ်လို့ပြောသွားတာပါ The Old Guard တပ်ဖွဲ့မှူးပုံမှုကြီး Jason Gaggi ကလည်းဒီရဲဘော်တိုင်းဟာနိုင်ငံအတွက်အလွန်ရေးပါသူတွေဖြစ်ခဲ့ကြပါတယ်လို့ပြောပါတယ
် We're all soldiers and it's our ability to honor those that have gone before us and to be able to do this
ကျွန်တော်တို့အားလုံးဟာစစ်သားတွေဖြစ်ပြီးတော့ကိုယ့်အရင်အသက်ပေးလူသားတွေကိုဂုဏ်ပြုဖို့ဟာကျွန်တော်တို့ရဲ့တာဝန်ပါအထူးသဖြင့်ဒီလိုအချိန်မှာမလာရောက်နိုင်တဲ့မိသားစုဝင်တွေအတွက်ကိုယ်စားလုပ်ပေးဖို့ဟာတကယ်ကိုအရေးကြီးပါတယ်လို့ပြောသွားပါတယ်ဒီအမျိုးသားစစ်သည်ကြီးမှာကျင်းပတဲ့အမတ်ရအောင်မေဝနေ့အခမ်းအနားကိုဆိုရင်လဲနိုင်ငံတော်သမ္မတတွေတက်ရောက်မင်ခွန်းပြောကြားကြပါတယ်။ဒါပြင်ဂုံဒီရရှိပုဂ္ဂိုလ်တွေစစ်မှုထမ်းအနေနဲ့ကြာဆုံးသွားကြတဲ့စစ်သည်တွေရဲ့မိသားစုဝင်တွေလည်းတက်ရောက်ကြပါတယ်။အညာတရစစ်သည်ကုဘိမှာနိုင်ငံကောင်းဆောင်နေရာပန်းခွေချအလေးပြုပါတယ်။ဒီအခမ်းအနားကိုတော့လူလူပေးသက်အားလုံးတက်ရောက်နိုင်ပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်အခုတော့အင်ကာနေမနက်ခင်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင
် EU လွှတ်တော်ရွေးကောက်ပွဲတွေမှာ EU ကနေခွဲထွက်လို့တဲ့အမျိုးသားရေးပါတီအတော်များများကအနိုင်ရသွားတာဖြစ်ပါတယ်။ဥရောပ28နိုင်ငံကလွှတ်တော်ကိုယ်စားလှယ်952ယောက်ကိုစားပြုတဲ့ဥရောပပါလီမန်မှာအစံလာအဖြစ်ဥဆောင်တွတ်မှုတာကဗဟိုလက်ဝဲနဲ့ဗဟိုလက်ရရင်ပါတီတွေဖြစ်ပြီးသူတို့ရဲ့ထိန်းချုပ်မှုအဆုံးသတ်သွားပြီးအမျိုးသားရေးဝါဒီကိုယ်စားလှယ်တွေအားကောင်းလာတာဖြစ်ပါတယ်။အခုကျင်းပ PCB ဖြစ်တဲ့အင်္ဂလိပ်ရွေးကောက်ပွဲမှာအနိုင်ရပြီးဒုတိယအကြိမ်ဝန်ကြီးချုပ်တက်တန်းအတွက်မေလ30မှာကျင်းပမယ်ကျန်းသစ္စာကျင်းဆိုပွဲခန္ဓာကိုတက်ရောက်ဖို့ဝန်ကြီးချုပ်နရင်ဒရာမိုဒီကဘင်စတက်ဖွဲ့ဝင်6နိုင်ငံခေါင်းဆောင်တွေကိုဖိတ်ကြားလိုက်ပါတယ်။ဒါအိန္ဒိယရဲ့အင်းနီချင်းဦးစားပေးမူဝါဒအရဖိတ်ကြားတာဖြစ်ပြီးဖိတ်ကြားတဲ့ခေါင်းဆောင်တွေထဲမှာမြန်မာနိုင်ငံကအတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တရုတ်နိုင်ငံဝန်ကြီးချုပ်ထိုင်းဝန်ကြီးချုပ်နီပေါဝန်ကြီးချုပ်နဲ့ဘူတန်ဝန်ကြီးချုပ်တို့တက်ရောက်ဖို့အလားအလာရှိပါတယ်။မြောက်ကိုရီးယားရဲ့မကြာခင်ကဒုံးကျည်စမ်းသပ်မှုဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်သလားဆိုတဲ့အပေါ်အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့မတူကွဲပြားတဲ့ရှုမြင်ချက်တွေဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့ကိုရီးယားကျွမ်းဆွယ်နျူကလ িয়ার လုံးဝကင်းစင်ရေးရည်မှန်းချက်ကတော့တညီတညွတ်တည်းရှိပါတယ်။ဩစတြေးလျနိုင်ငံမှာတော့ဌာနေတိုင်းသားဝန်ကြီးဌာနရဲ့ဝန်ကြီးဖြစ်တဲ့ပထမဆုံးဌာနေတိုင်းသားဖြစ်တဲ့ Ken Wyatt ကိုခန့်လိုက်ပါပြီ
။အင်္ဂါနေ့မနက်ခင်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးသွားတာပါရှင်။ဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းနိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါရဲ့ရှင်။
VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာညိုပါရှင
This program has come to you from the Voice of America, Washington.